Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။တကြံအတက်နေ့အခါသမယဘေးရန်ကင်းကွာကြပါစေ။ VOA American အတန်ရဲ့2023ခုနှစ်ဧပြီလ16ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်တင်ဆက်နေပါတယ်။လိုင်းတိုမီတာ32 52 တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါ။တနင်္ဂနွေနေ့ညပိုင်းသတင်းလေးကိုတော့မိုင်းညင်နိုင်တဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဂျပန်နိုင်ငံမှာကျင်းပမဲ့ G7 ဆက်မှုအင်အားကြီး9နိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးအစည်းအဝေးမှာမြန်မာရေးပါဝဲနိုင်ငံကပြဿနာတွေကိုဆွေးနွေးဖို့ရှိပါတယ်။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကိုအကာအကွယ်ပေးနိုင်ရေးလေကြောင်းရန်သတိပေးစနစ်ထားရှိရေးအကူအညီပေးဖို့အမေရိကန်ပါဝင်နိုင်ငံတကာကို NGO မျိုးသားညီညွတ်ရေးအစိုးရကဒီနေ့မှတောင်းဆိုလိုက်ပါတယ်။ဇူရိုင်နိုင်ငံမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းသေဆုံးသူအရေအတွက်ဟာ56ယောက်ထပ်မင်းရှိသွားပြီဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
။ဒီတစ်ပတ်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
They're extremely serious. I mean, first of all, we've seen a significant uptick, a significant increase in the use offighter jets dropping bombs the use of
ဒါကတော့မြန်မာနိုင်ငံမှာဒီမိုကရေစီရေးလူခွင့်ရေးတွေအတွက်စစ်ကောင်စီကိုစန့်ကျင်တွန်းလှန်နေတဲ့မြန်မာပြည်သူတွေဟာအကြမ်းဖက်သမားတွေမဟုတ်ဘူးဆိုတာကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews က VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ကြည့်ရှုရဖို့ရှိပါတယ်။တခါလဲရမြေဥပဒေကတောင်သူလဲသမားတွေရဲ့အခွင့်အရေးကိုအကာအကွယ်မပေးထားတဲ့အခြေအနေကိုလည်းတင်ပြဖို့ရှိပါတယ်။ပြည်သွေးနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရရန်နိုင်တဲ့အတူပြောပြမှာပါရှင
်။ဂျပန်နိုင်ငံမှာကျင်းပမဲ့ G7 ဆက်မှုအင်အားကြီး9နိုင်ငံရဲ့နိုင်ငံသားဝန်ကြီးအစည်းအဝေးမှာမြန်မာအရေးပါဝဲနိုင်ငံတကာပြဿနာတွေကိုဆွေးနွေးဖို့ရှိနေပါတယ်။အစည်းအဝေးကျင်းပမဲ့ဂျပန်နိုင်ငံအလဲပိုင်းကကာရူဇာဝါမြို့ကိုအဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေလည်းဒီနေ့မှာကြီးစံရထားနဲ့ရောက်ရှိလာခဲ့ကြပါတယ်။တရုတ်နိုင်ငံကထိုင်ဝမ်ပေါ်ဖိအားတွေတိုးပေးလာနေတဲ့ကိစ္စ၊ယူကရိန်းစစ်ပွဲအရေးကိစ္စတွေကဒီဆွေးနွေးပွဲအတွင်းမှာအဓိကထားဆွေးနွေးမဲ့ကိစ္စတွေဖြစ်ရှိနေပါတယ်။တရုတ်ကထိုင်ဝမ်ကျွန်းတစ်ဝိုက်မှာပြီးခဲ့တဲ့ရက်ပိုင်းကကြီးမားတဲ့စီးရေးလက်ချင်းမှုတွေလှုပ်ပြီးတော့မြောက်ကိုရီးယားကလည်းကြာသပတေးနေ့ကတိုက်ချင်းပစ်ပယ်ထိန်းဒုံးအသစ်တစ်စင်းကိုဆန်းသက်ပစ်လွတ်ပြီးရက်ပိုင်းအတွင်းမှာပဲအခုလို G7 နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုကျင်းပတာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတော့ဒီနေ့ယူကရိန်းရင်ဆိုင်ရတဲ့အခြေအနေမျိုးကမနေ့ကမှအရှေ့အာရှကိုရောက်လာနိုင်တယ်လို့ထပ်လဲလဲသတိပေးလိုက်ပြီးတော့ဥရောပရဲ့လုံခြုံရေးနဲ့အင်ဒိုပစိဖိတ်ဒေသရဲ့လုံခြုံရေးကိုတိကျခွဲပြီးဆွေးနွေးလို့မဖြစ်ဘူးလို့ပြောပါတယ်။ဒီစီဝဲအတွက်မှာမြန်မာနိုင်ငံမှာစစ်ကောင်စီဘက်ကတိုက်ခိုက်နေတဲ့ကိစ္စတွေနဲ့အာဖဂန်နစ္စတန်အရေးကိစ္စတွေကိုလည်းထပ်သွင်းဆွေးနွေးသွားဖို့ရှိနေပါတယ်ခင်ဗျာ
ဂျပန်နိုင်ငံကအာရှအဖြစ်ဒီလာထဲမှာကျင်းပမဲ့ G7 ဆက်မှုထိပ်သီး9နိုင်ငံဆွေးနွေးပွဲအတွက်လုံခြုံရေးကိုတက်နိုင်သမျှဆောင်ရွက်ပေးသွားမယ်အကြောင်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကကတိပြုလိုက်ပါတယ်ဝန်ကြီးချုပ်မေဂွန်းပြောတဲ့နေရာအနီးပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်တည့်ရက်တနင်္ဂနွေနေ့မှာဝန်ကြီးချုပ်ကပြောလိုက်တာပါ
いや警備についてはやっぱ今後、その今回の事件の捜査
ဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့ဆက်လက်စုံစမ်းစစ်ဆေးနေပြီးကဘာတဝမ်းကဂုံတရေရှိခေါင်းဆောင်တွေတက်ရောက်လာကြမဲ့ထိတ်သီးဆွေးနွေးပွဲလုံခြုံရေးနဲ့ဘေးကင်းရေးတည်ကြစေဖို့ကျွန်တော်တို့အစွမ်းကုန်စူးစမ်းမှာပါလို့ဝန်ကြီးချုပ်ကရှိရာကသတင်းထုတ်တွေကိုဒီကနေ့ပြောကြားခဲ့တာပါဂျပန်နိုင်ငံအနောက်ဘက်ပိုင်းစီယုံရေးခီးစဉ်အတွင်းကရှိရာမိကွန်းပြောနေချိန်မှာတန်တရားရှိသူတအူးဟာလူအုပ်ကြားထဲမိโกဘုံတလုံးပစ်ခတ်မှုဖြစ်ပေါ်ပြီးတဲ့နောက်တည့်ရက်အကြာမှာအခုလိုဂျပန်ဝန်ကြီးချုပ်ရဲ့ဂတိကိုဖို့ထွက်ပေါ်လာတာဖြစ်ပါတယ်ကီရှိရာအနေနဲ့ထိခိုက်ဒဏ်ရာရခြင်းမရှိခဲ့ပါဘူးမိဂုံဘုံပြစ်ခတ်ခဲ့တဲ့တန်တရားရှိသူကိုတော့ရဲတွေကဖမ်းဆီးထားပါတယ်ရှင
်ယူကရိန်းစစ်ပွဲဆုံးသက်နိုင်ရေးပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ရဲ့အချိန်တော်ကြာဆွေးနွေးမှုတွေအတွင်းထွက်ပေါ်လာတဲ့ငြိမ်းချမ်းရေးအစီအစဉ်ဟာလုံးဝလက်တွေ့ကျပြီးခိုင်မာတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီကစနေနေ့နောက်ပိုင်းကပြောကြားခဲ့တဲ့သူ့ရဲ့နေ့စဉ်မိန့်ခွန်းထဲမှာပြောလိုက်ပါတယ်ဒါပြင်လစ်သူအိနီးယားနိုင်ငံမြို့တော်ဗလင်းနစ်မာဒီနဲ့နွေရာဒီမှာကျင်းပမဲ့နေတော့ညီလာခံမှာပေါင်မော့ကိစ္စကိုလည်းဆွေးနွေးခဲ့တယ်လို့ပြောပါရယ် ။တချိန်ထဲမှာပဲဒီနေ့မှာပဲရုရှားဘက်ကဒုံးကျင်နဲ့တိုက်ခိုက်ခဲ့တာကြောင့်ဇပိုရီရှားဒေသကဖျားကြောင်းတစ်ခုထိခိုက်ပျက်စီးသွားခဲ့ပါတယ်။ဒါပြင်ရုရှားရဲ့ Wagner Group ကြီးစားတပ်တွေဟာဘကွမြို့အရှိတောင်ဘက်နဲ့အနောက်မြောက်ဘက်ကနေရာတစ်ခုကိုထိန်းချုပ်နိုင်လိုက်တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကပြောပါတယ်။ရုရှားတပ်တွေရဲ့ယူကရိန်းတပ်ဖွဲ့တွေဟာဘကွမြို့တချို့နေရာတွေကနေစုခွာနေရတယ်လို့ဗြိတိန်ကာကွယ်ဝန်ကြီးဌာနရဲ့နေစဉ်ထောင်လိုင်းအစီရင်ခံစာကဒီနေ့မှပြောထားပါတယ်။ဒါပြင်ဒီနေ့ကြာရောက်တဲ့ Orthodox Easter ပွဲတော်အထိမ်းအမှတ်ဖြစ်တဲ့ရုရှားဘက်ကဖမ်းဆီးခံရတဲ့စစ်တုံးပန်း130ကိုအကျဉ်းသားလဲလဲအစီအစဉ်ရပြန်လွတ်မြောက်အောင်လုပ်နိုင်ခဲ့တယ်လို့ယူကရိန်းသမ္မတရုံးအကြီးတန်းတာဝန်ရှိသူတဦးကဒီနေ့မှပြောပါတယ်။ရုရှားကယူကရိန်းစစ်ပွဲစတင်ချိန်ကစပြီးတော့နှစ်ဖက်ကြားမှာပုံမှန်အကျဉ်းသားဖလှယ်တာတွေလုတ်ခဲ့ကြတာအခုဆိုရင်14လရှိသွားပြီဖြစ်ပါတယ်။အပြန်အလှန်အားဖြင့်လည်းရုရှားစစ်သားဗန်နယောက်ကိုယူကရိန်းဘက်ကပြန်လွတ်ပေးရတယ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
။ဒီလိုအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51kilohertz 5885တို့ပြင်စနစ်တနင်္ဂနွေမှာလိုင်းလမ်းမီတာ190 kilohertz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ပြည်ကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြေညာပေးနေပါတယ်။ဆူဒန်နိုင်ငံမှာအာနာသိန်းစစ်တပ်နဲ့အင်အားကြီးတဲ့ပြည်သူစစ်တပ်တွေဟာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပြီးတော့အဲ့ဒီတိုက်ပွဲတွေအတွင်းသေဆုံးသူအရေအတွက်ဟာ56ယောက်ရှိသွားခဲ့ပြီဖြစ်ပြီးတော့တရားရရှိသူက595ယောက်ထပ်မံရှိတယ်လို့ဆရာဝန်များအဖွဲ့ကဒီနေ့မှပြောလိုက်ပါတယ်။တိုက်ပွဲတွေကမြို့တော်ခါတူးအပါအဝင်တခြားနေရာတွေအတော်များများမှာဖြစ်နေပြီးတော့အဲ့ဒီတိုက်ပွဲတွေကြောင့်ဆူဒန်နိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမျှော်လင့်ချက်ကိုထိခိုက်စေပြီးတော့ပဋိပက္ခတွေပို့ပြီးကျေပြန့်လာမှာကိုလည်းစိုးရိမ်နေကြပါတယ်။ဆူဒန်အနာသိန်းစစ်တပ်နဲ့ Rapid Support forces ပြည်သူ့စစ်အဖွဲ့ကြားမှာတင်းမာမှုတွေလက်တံကြဖြစ်လာပြီးတဲ့နောက်အခုလိုတိုက်ပွဲတွေအပြင်းထန်ဖြစ်လာခဲ့တာပါ။ခါတူးမြို့မှာဆိုရင်လည်းလူတွေထူထပ်တဲ့နေရာတွေမှာစစ်ကားတွေဘော်ကနေစစ်တပ်တွေနဲ့ပစ်ခတ်တာကြောင့်လူတွေထိတ်လန့်ပြီးတော့ဝေယုံသုံးကားဖြစ်နေကြပြီးမိလောင်တာတွေနဲ့ပောက်ကွဲမှုတွေလည်းနေရာတိုင်းမှာဖြစ်နေတယ်လို့ Omdaman စေယုံကဆရာဝန်တဦးကပြောပါတယ်ခင်ဗျာ
။အာနာသိမ့်မှုကိုလက်မခံတဲ့အရက်သားအုပ်ချုပ်နေတဲ့ရက်ရွာဒေသတွေကိုပြစ်မှတ်ထားတဲ့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကိုအကာအကွယ်ပေးနိုင်ရေးလေကြောင်းရန်တတိပေးစနစ်ထားရှိဖို့အကူအညီပေးရေးအမေရိကန်အပါအဝင်နိုင်ငံတကာကို NUG အမျိုးသားညီညွတ်ရေးအစိုးရကတောင်းဆိုလိုက်ပါတယ်။ဗစီကြီးကျေးရွာလေကြောင်းတိုက်ခိုက်ခံရပြီးတဲ့နောက်မြန်မာနိုင်ငံမှာအရက်သားတွေကိုအကာအကွယ်ပေးရေးအရေးပေါ်လိုအပ်နေတဲ့အချက်နဲ့ပတ်သက်လို့ NUG လူခွင့်ရေးဝန်ကြီးဦးအောင်မြင့်မင်းက VOA ကို Zoom ကနေအခုလိုပြောပါတယ
်။တကယ်လို့များကျွန်တော်တို့ကတကယ့်ကိုအားလုံးကိုတတိပေးနိုင်တဲ့လေကြောင်းချက်ပြစနစ်တွေဒါတွေကိုပြည်သူအသက်တွေနောက်ထပ်မသိဘူးတဲ့နိုင်ငံတကာကကူညီလာဖို့အတွက်လည်းကျွန်တော်ဆက်ပြီးတောင်းဆိုရမှာပါ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဘာမာအက်လို့ခေါ်တဲ့ NDA လို့ခေါ်တဲ့ဥပဒေမှာ non leather assistance ဆိုရဟာကျွန်တော်တို့ကဒီလိုမျိုးဟာတွေပါဖို့လိုအပ်ပါတယ
်။ဒီကနေ့တနင်္ဂနွေနေ့မှာပြုလုပ်တဲ့ပစီကြီးချေရွာနဲ့ပတ်သက်တဲ့ NUG သတင်းစာရှင်းလင်းပွဲအတွင်းအရက်သားတွေအပေါ်ဂျက်လေရင်တုံးပြီးအင်အားကြီးမားတဲ့ဘုံတွေကျဲချတာ MI15 ရဟတ်ယာဉ်နဲ့လိုက်လံပစ်ခတ်မှုတွေဟာတကယ့်ကိုဆိုးရွားတဲ့စစ်ရာဇဝတ်မှုတွေဖြစ်တယ်ဆိုတာကိုအထောက်အထားသက်သေတွေပြခဲ့တယ်လို့ဝင်းကြီးဦးအောင်မျိုးမင်းကဆိုပါတယ်။ကယ်ဆယ်ရေးဝန်ထမ်းတွေအလောင်းကောက်ယူသူတွေဆရာဝန်တွေရဲ့မှတ်တမ်းပြုစုချက်တွေအရလေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးသူစုစုပေါင်း168ဦးရှိခဲ့ပြီးအများစုဟာအသက်5နှစ်ကနေ14နှစ်အတွင်းဖြစ်တယ်လို့NUG ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်။အရက်ဆော်ဘောများပြည်တော်စု UAE နိုင်ငံရဲ့ဒူဘိုင်းမြို့ကတိုက်ခန်းတစ်ခုမှာမီးလောင်တာကြောင့်16ယောက်ထပ်မံတေဆုံးပြီးတော့9ယောက်ဒဏ်ရာရသွားတယ်လို့ UAE အာဏာပိုင်တွေကဒီနေ့မှပြောလိုက်ပါတယ်။ဒူဘိုင်းကတမိုင်းဝင်ဒေယာအရက်ကလူနေ9ဒက်တိုက်တစ်ခုမှာမနေ့ကမီးလောင်ခဲ့တာဖြစ်ပါတယ်။မီးလောင်တဲ့အချိန်မှာအိမ်နားမှာအလုံးလုံးနေသူတဦးကတော့ဒီမီးကစနေနေ့နေ့လယ်ပိုင်းမှာစတင်လောင်ကျွမ်းခဲ့တာဖြစ်ပြီးတော့ gas o မီးလောင်ပြီးတော့ပောက်ကွဲတာလိုမျိုးပောက်ကွဲမှုတစ်ခုဖြစ်ပြီးတော့မီးကိုအလုံးကြီးတက်လာတာကိုတွေးလိုက်ရတာလိုက်ရကြောင်း AP သတင်းဌာနကိုပြောပါရတယ်။အခုချိန်ဟာမွတ်စလင်တွေရဲ့ဥပုပ်လဖြစ်တာကြောင့်ပောက်ကွဲမှုဖြစ်တဲ့အနားမှာရှိတဲ့သူတွေဟာအဲ့ချိန်ကအိတ်နေတာဖြစ်နိုင်တယ်လို့လည်းပြောပါရတယ်။မီးက၄ရက်မှစတင်လောင်ကျွမ်းခဲ့တာဖြစ်တယ်လို့ဒူဘိုင်းအရက်ဖတ်ကာကွယ်ရေးဌာနကထုတ်ပြန်တဲ့ကြေညာချက်ထက်မှာပြောထားပါရခင်ဗျာ။
တနင်္ဂနွေညချမ်း VOA မြန်မာပိုင်းတရင်အစီအစဉ်ကိုကိုရရနိုင်နဲ့အတူပြောပြခဲ့တာပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့လေယာဥပဒေနဲ့ဒီတောင်သူတွေရဲ့အခြေအနေကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာလေယာမြေဥပဒေကကုမ္ပဏီတွေဘက်ကအလေးပေးထားတဲ့အတွက်ကြောင့်ဒီတောင်သူလယ်သမားတွေအနေနဲ့အခက်တွေ့နေကြပါတယ်။အရင်စစ်ဆိုးရွားတွေအုပ်ချုပ်ခဲ့စဉ်ကတည်းကစိုက်ပျိုးရေးကုမ္ပဏီတွေနဲ့မူလလေယာမြေပိုင်ရှင်တောင်သူလယ်သမားတွေကြားစိုက်ပျိုးရေးကိုပူးပေါင်းလုပ်ကင်လာကြပေမဲ့တောင်သူလယ်သမားတွေဘက်ကအခုတော့ဆက်ပြီးလုပ်ဖို့ဆန္ဒတိတ်မရှိကြတော့ပါဘူး။ဒီအခြေအနေကိုလေလာစုံစမ်းထားတဲ့ကိုခင်မောင်စိုးမင်းကနေတောင်သူလယ်သမားရေးဆောင်ရွက်နေသူတွေကိုမေးမြန်းပြီးတော့စူးစီးတင်ပြမှာပါ။
အရင်စစ်အစိုးရခေတ်အထူးသဖြင့်သမရဥသိန်းစိန်အုပ်ချုပ်ခဲ့စဉ်ကလေယာကဏဖွံ့ဖြိုးတိုးတက်ဖို့ဆိုပြီးမူလပိုင်ရှင်တောင်သူလယ်သမားတွေကိုစိုက်ပျိုးရေးကုမ္ပဏီတွေနဲ့အကျိုးတူပူးပေါင်းလှုပ်ဆောင်ကြဖို့ဖိအားပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုလှုပ်ဆောင်ဖို့အတွက်ချမှတ်ထားတဲ့ဥပဒေတွေဟာအဓိကစီးပွားရေးကုမ္ပဏီတွေအတွက်ကိုပဲဦးစားပေးထားတာကြောင့်တောင်သူလယ်သမားတွေဟာအကျိုးခံစား권နဲ့ပါလာပြီးအတော်များများဟာလယ်မဲ့ရာမဲ့ဘဝရောက်ရှိကုန်ပါတယ်။အဲ့ဒီလိုအခြေအနေတွေကနေအခုလက်ရှိအချိန်မှာတော့ကုမ္ပဏီနဲ့တောင်သူလယ်သမားအကြပူးပေါင်းဆောင်ရွက်လို့မရတဲ့အနေအထားကိုတွေ့လာရပြီလို့တောင်သူလယ်သမားအရေးတင်နန်းတွေပို့ချပေးနေသူတဦးကပြောပါတယ
်မြန်မာနိုင်ငံရဲ့အခင်းချင်းကိုကတကယ်တမ်းကျတော့ကျွန်တော်တို့လေယာဉ်မြေဥပဒေတွေကိုကုမ္ပဏီဘက်ကိုလုပ်ငန်းရှင်တွေဘက်ကိုစောင်းပေးပြီးဆွဲထားတဲ့ဥပဒေတွေလို့ကျွန်တော်တို့ယူဆလို့ရပါတယ်ဒီ coordination plan ပြီးပေါ့ပူပေါင်းဆောင်ရွက်တဲ့လေယာဉ်စိုက်ပျိုးရေးကဏ္ဍပေါ့အဲ့ဒီဟာကိုလုပ်မယ်ဆိုရင်ကုမ္ပဏီတွေနဲ့ပူပေါင်းဆောင်ရွက်ရမယ်ကုမ္ပဏီတွေနဲ့ပူပေါင်းဆောင်ရွက်တဲ့ခါမှာတောင်းလေသမားတွေရဲ့အကျိုးစီးပွားကိုမဆောင်ရွက်ဖဲနဲ့ဒီတောင်းလေသမားတွေနဲ့ဟိုကုမ္ပဏီတွေနဲ့တကယ်ပူးတွဲပြီးလုပ်လိုက်ပြီးဆိုရင်တောင်းလေသမားတွေကအများအမ်းပဲခံရတဲ့အနေအထားမျိုးပေါ့အဲအဲ့လိုမျိုးတွေကိုအတွေ့အကြုံတွေရှိတဲ့အတွက်တစ်ဖြည်းဖြည်းနဲ့တောင်းသူတွေကဟိုအယုံကြည်မဲ့လာတယ်အယုံကြည်မဲ့ပြီးခါမှာဒီချိန်မှာတော့ဒီပူပေါင်းဆောင်ရွက်လို့မရတဲ့အနေအထားမျိုးတွေပေါ့ဟိုတွေ့လာတယ်
ကုမ္ပဏီနဲ့မူလလေယာဉ်မြေပိုင်ရှင်တောင်သူလယ်သမားပူးပေါင်းဆောင်ရွက်ကြတာကိုမြန်မာနိုင်ငံနေရအတော်များများမှာတွေ့ရပြီမဲ့အထူးသဖြင့်ပဲခူးတိုင်းရန်ကုန်တိုင်းနဲ့အေရော်ဒီတိုင်းတို့မှာအများဆုံးဖြစ်ခဲ့ကြပါတယ်ပူးပေါင်းဆောင်ရွက်တဲ့ဆိုပေမဲ့လည်းကုမ္ပဏီကပဲအစအဆုံးစိုက်ပျိုးသွားတာဖြစ်ပြီးတောင်သူလယ်သမားကရရှိလာတဲ့အကျိုးအမြတ်ကနေရာခိုင်နှုန်းနဲ့ရရှိတာဖြစ်ပါတယ်ကုမ္ပဏီတွေကသူတို့ရဲ့စိုက်ပျိုးရေးကုန်ကျစရိတ်တွေကိုနှုတ်ပြီးမှပေးတာဖြစ်တဲ့အတွက်စရင်စရာတွက်ချက်ပုံပွင့်လင်းမြင်သာမှုမရှိတဲ့အတွက်ကြောင့်တောင်သူလယ်သမားတွေဟာသူတို့ရရှိတဲ့အကျိုးအမြတ်ပေါ်မှာတန်ရာတွေများလာကြပါတယ်။တချို့ကုမ္ပဏီတွေကြတော့စိုက်ပျိုးခင်းတွေပေါ်ကိုမူလပိုင်ရှင်တောင်သူလယ်သမားတွေလာရောက်ခွင့်တောင်မပေးတာတွေရှိပါတယ်။ဒါအပြင်တောင်သူလယ်သမားတွေရဲ့မီယိုဖလာတီးနှံတွေကိုမစိုက်ပျိုးဘဲကုမ္ပဏီတွေကသဘောတူညီချက်မှာမပါဝင်တဲ့တီးနှံအမျိုးအစားပြောင်းလဲစိုက်ပျိုးတဲ့အတွက်ကြောင့်မကြေမနက်ဖြစ်ကြတာတွေလည်းရှိပါတယ်။အဲ့ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးလဲတောင်သူလယ်သမားအရေးတင်နန်းပို့ချပေးနေသူကအခုလိုပြောပါတယ
်ကုမ္ပဏီနဲ့တောင်သူနဲ့ကုမ္ပဏီဘက်ကမဟုတ်တာလောက်တာလည်းရှိတယ်ကျွန်တော်တို့တောင်သူဘက်ကဖြစ်စီကုမ္ပဏီဘက်ကဖြစ်စီစီမင်းစည်းကမ်းတွေထုတ်ပြန်မှုတော့ဒုံမယ်လို့ကျွန်တော်တော့မြင်တယ်ခုကတော့အဲ့ဒါတွေမရှိသေးဘူးမရှိသေးပဲကျွန်တော်တို့ဒီ rule တွေ regulation တွေရှိပြီးသားဆိုရင်ဒါတွေကလွယ်လွယ်ကူကူဖြည့်ရှင်းလို့ရတာပဲဒီကုမ္ပဏီတွေလက်ထက်ကိုပဲလေယာဉ်မြေတွေကတဖြည်းဖြည်းနဲ့ရောက်သွားတဲ့ဟာမျိုးတွေဟိုဒီလိုဇလန်းမျိုးတွေကိုပဲကျွန်တော်တို့ကြားနေရတယ်တောင်သူသမားကဒီအမှန်တိုင်းပြောရမယ်ဆိုသူတို့ကမြေပိုင်တာပဲရှိတော့ကျန်တဲ့ဟိုမျိုးစေ့တို့စိုက်ပျိုးရေးစိတ်အရေးနီးတို့ထွန်တာလည်းရက်တာလည်းကုမ္ပဏီကသူစက်ကြီးရာတွေနဲ့ပဲထွန်တာပါနော်တောင်သူသမားရဲ့အခန့်ကဏ္ဍပျောက်သွားတောင်သူသမားကဒီအမျက်ရှိပြီးတဲ့ခါကျမှပဲဒီရခိုင်နှုန်းအလိုက်ပဲသူကရတဲ့အဲ့ဒီအခြေအနေမှာပဲရှိတယ်ဖြည်းဖြည်းနဲ့သူကဒီကုမ္ပဏီစီမှာဆုံးသွားတဲ့ဟာမျိုးတွေပေါ့တောင်သူဘဝဆိုတာပျောက်သွားတယ်တောင်သူဘဝဆိုတာပျောက်သွားပြီကမှအဲ့ဒီနေရာမြေတွေပေါ်မှာပဲသူကအလုံသမားအဖြစ်ပြန်ဖြစ်သွားတယ
်တချို့နှစ်တူပူပေါင်းလှုပ်ဆောင်ကြရမှာဆိုရင်ကုမ္ပဏီတွေကအထွက်တိုးရေးကိုဦးစားပေးလှုပ်ဆောင်တဲ့အနေနဲ့ဓာတုဗေဒဓာတ်မြေဩဇာတွေကိုအလွန်ကျွံသုံးဆွဲစိုက်ပျိုးတဲ့အတွက်စိုက်ပျိုးခင်းတွေရဲ့မူလသဘာဝမြေစည်းလွှာတွေပျက်စီးကုန်ပါတယ်အဲ့ဒီအခါမှာကုမ္ပဏီတွေကတော့အထွက်တိုးသီးနှံတွေကနေအကျိုးအမြတ်ကြီးကြီးမားမားရရှိကြပြီးအဲ့ဒီစိုက်ပျိုးမြေကိုမူလပိုင်ရှင်တောင်သူလယ်သမားတွေစီကိုပြန်အပ်ခဲ့ရမှာတော့ရေစီမြေနှစ်တွေကင်းမဲ့ကုန်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့စိုက်ပျိုးမြေတွေအကြောင်းလေးလာနေသူတူကအခုလိုပြောပါတယ်
။ဒီတောင်သူနဲ့အကျိုးတူလုပ်ဖို့လေဟိုတစ်နှစ်ဆိုတစ်နှစ်အဲ့လိုစာချုပ်ထုတ်လိုက်ကောဟိုဆိုရနဲ့သူတို့ကဥပိုင်တဲ့လူတွေဆိုတော့အစိုးရတော့ကုမ္ပဏီဘက်ကနေပဲရက်ဒီယာတွေ့တယ်တောင်သူတွေပေါ်မှာသူတို့ဘက်ကအပိုင်နေချုပ်ထားတာဘူးပြကိုလည်းမြန်မာတဖြည်းဖြည်းနဲ့သူတို့သဘောကျဖြစ်သွားတာဘူး
ဒ
他弄多部这个，都是都是也中央组的哦，一点没有道理，都能看嘛。我就那他多了都蛮的，好多他把我们米米米多的，有别西多的，都是那都老百姓都是那边的也讲不来的，啊，都是就是说这些没看嘛，都是他把我们没有道理，没分的，像我他多没哈的，假如没有道理，都能说。那边这边呢，米西多的也别西比多，因为呀，西路比路西没比多好些多。你当初叫罗不老建的龙，说米西罗别西了，建的开了不？
တကယ်တော့အဲ့ဒီလိုစိုက်ပျိုးရေးကုမ္ပဏီတွေနဲ့မူလပိုင်ရှင်တောင်သူလယ်သမားတွေအကြားပူးပေါင်းစိုက်ပျိုးကြတာဟာအရှေ့တောင်အာရှနိုင်ငံတွေအထူးသဖြင့်ဗီယက်နမ်ထိုင်းတို့မှာအကြီးအကျယ်အောင်မြင်ပြီးကမ္ဘာစံစည်းကွက်ကိုထိတ်ဆုံးကနေထိုးပေါက်နေကြပါတယ်။အဲ့ဒီလိုနိုင်ငံတွေမှာသက်ဆိုင်ရာအစိုးရတွေကမူလပိုင်ရှင်တောင်သူလယ်သမားတွေကိုစိုက်ပျိုးရေးပညာပေးမြင့်တင်ပေးအထောက်ပံ့တွေပေးတာအပြင်ဥပဒေအရအာမခံချက်တွေပါပေးပြီးကုမ္ပဏီတွေနဲ့အကျိုးတူလှုပ်ဆောင်ဖို့အားပေးခဲ့တာဖြစ်ပါတယ်။စိုက်ပျိုးရေးထွက်ကုန်လေးကိုနိုင်ငံတကာဈေးကွက်ကိုတင်ဖို့ရောင်းချဖို့ကရိုးရာစိုက်ပျိုးရေးနဲ့ပင်မရနိုင်ပဲခင်မီစိုက်ပျိုးရေးနဲ့လှုပ်ဆောင်မှသာအောင်မြင်နိုင်မယ်လို့စိုက်ပျိုးရေးပညာရှင်တွေကအကြံပြုထားကြပါတယ်ခင်ဗျာ
။ကိုခင်မောင်စုမင်းစုစည်းတင်ပြသွားတာပါ။အခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီ။မြန်မာနိုင်ငံမှာဒီမိုကရေစီရေးလူခွင့်ရေးအတွက်စစ်ကောင်စီကိုစန့်ကျင်တွန်းလှန်နေတဲ့မြန်မာပြည်သူတွေဟာအကြမ်းဖက်သမားတွေမဟုတ်ပဲနိုင်ငံကိုချစ်မြတ်နိုးသူတွေသာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တอมအန်ဒရူးစ်က VOA ကိုပြောပါရယ်စကိုင်းတိုင်းကမ့်ဘလူမြို့နယ်ပဇီကြီးရွာကိုအင်္ဂါနေ့ကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအတွင်းကလေးငယ်တွေအပါအဝင်လူပေါင်း160ကျော်တေဆုံးခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့တอมအန်ဒရူးစ်ကို Skype ကနေဆက်သွယ်မေးမြန်းထားပါရယ်ရှင်
Thank you, Tom, for joining with our interview program.
Thank you very, very much. It's wonderful to be here. Thanks for inviting me.
How serious are the Myanmar hunters?
ဒီလိုအရက်သားတွေပေါ်လေကြောင်းတိုက်ခိုက်မှုကနိုင်ငံတကာဥပဒေအရဆိုရင်ဘယ်အတိုင်းဒါထိချိုးပေါက်နေပါလိမ့်ရှင
် They're extremely serious. I mean, first of all,
ဒီလိုလေကြောင်းတိုက်ခိုက်မှုကနိုင်ငံတကာဥပဒေကိုပြင်းပြင်းထန်ထန်ချိုးပေါက်တာဖြစ်ပါတယ်။ပထမချက်ကတိုက်လေရင်တွေနဲ့ဘုံကျဲတာ၊ရဟတ်ရင်တွေနဲ့ရွာတွေကိုဆင့်ပြီးပစ်ခတ်တာတွေကိုစစ်ကောင်စီတပ်တွေကျူးလွန်တာတင်းတင်းရှာရှာတွေ့မြင်ရပါတယ်။နောက်ပြီးတော့ဒီလိုလက်နက်တွေနဲ့တိုက်ခိုက်တာတွေပိုးပြီးများလာပါတယ်။စစ်ကောင်စီတုံးနေတဲ့လက်နက်တွေဟာခွဲခြားမှုအကန့်အသတ်မရှိဘဲအားလုံးကိုပစ်တက်နိုင်ပါတယ်။ရွာလုံးကျွတ်ကိုသူတို့ကပစ်ခတ်နေတာဖြစ်ပါတယ်။ဒါတွေဟာစစ်ရာဇဝတ်မှုလက္ခဏာတွေဖြစ်သလိုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုလက္ခဏာတွေပါ။ဒါဟာကိုကျင့်တရားရှုထောင့်ကနေလက်မခံနိုင်ုံသာမကပဲနိုင်ငံတကာဥပဒေရှုထောင့်မှဆိုရင်စစ်ကောင်စီလုပ်ရက်ကတရားမဝင်ပါဘူး။
The hunters spokesperson
ကလေးတွေနောက်မြို့သမီးတွေအပါအဝင်ပေါ့နော်လူပေါင်း100ကျော်တေဆုံးခဲ့ရတဲ့ဒီဗစီကြီးကျေးရွာကလေကြောင်းတိုက်ခိုက်မှုကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကသူတို့တိုက်ခိုက်တယ်ဆိုတာကိုဝန်ခံခဲ့တယ်ပြီးတော့ဒီလိုတိုက်ခိုက်တာကလည်းဒီအကြမ်းဖက်အဖွဲ့လို့သူတို့အမည်တပ်ထားတယ် NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒီအုပ်ချုပ်ရေးယုံဖွင့်ပွဲပေါ့နော်အဲ့ဒီမှာလည်းနောက်ပြီးတော့လက်နက်တွေလည်းရှိနေတယ်ဆိုတော့သတင်းတွေရတဲ့အတွက်ကြောင့်သူတို့ဒီလိုတိုက်ခိုက်တာဖြစ်တယ်ဆိုပြီးတော့လည်းသတင်းမီဒီယာတွေကိုတုံ့ပြန်ပြောဆိုထားပါတယ်ဆိုတော့ဒီပေါ်မှာ Tom Andrews ရဲ့အမြင်ရောဘယ်လိုရှိလဲရှင
် Citizens are not terrorists. Children are not terrorists. Those
နိုင်ငံသားတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူးကလေးတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူးစစ်ကောင်စီကိုဆန့်ကျင်တဲ့အပြစ်မဲ့ပြည်သူတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူးသူတို့ဟာနိုင်ငံကိုချစ်မြတ်နိုးသူတွေပါသူတို့ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးလူ့အခွင့်အရေးအတွက်မစုံမနစ်တိုက်ပွဲဝင်နေသူတွေဖြစ်ပါတယ်မိမိတို့ရဲ့အနာဂတ်အတွက်မျိုးဆက်သစ်အတွက်တရားမျှတမှုနဲ့လူ့အခွင့်အရေးရဖို့ကြိုးစားနေတဲ့မြန်မာပြည်သူတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူးသူတို့တွေဟာနိုင်ငံကိုချစ်မြတ်နိုးသူတွေဖြစ်ပါတယ်
So what kind of action should
ဒါဆိုရင်ဒီမြန်မာပြည်သူတွေအပေါ်မှာအကြမ်းဖက်ဖိနှိပ်မှုတွေကိုအကာအကွယ်ပေးဖို့ဆိုရင်ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ကဘလို့အရေးယူဆောင်ရွက်တင်လဲရှင
် Step 1 is recognize that what has happened to this point
အစင့်တစ်အနေနဲ့မြန်မာနိုင်ငံမှာဒီလိုဖြစ်ပျက်ခဲ့တာတွေဟာလုံခြုံရေးကောင်စီရောနိုင်ငံတကာအတိုင်းဝိုင်းကပါ မြမပြည်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တယ်ဆိုတာကိုလက်ခံအသိမှတ်ပြုရမှာဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းဘက်ကမလုံနိုင်ငယ်ဘူးဆိုတာရှင်းပါတယ်။ဒါဟာဘာကိုပြနေလဲဆိုရင်မြမနိုင်ငံမှာအပြစ်မဲ့သူတွေကလေးသူငယ်တွေရဲ့အသက်တွေပိုးပိုပြီးဆုံးရှုံးလာတယ်။နိုင်ငံတကာဥပဒေနဲ့လူအခွင့်အရေးချိုးဖောက်မှုတွေပိုးပိုပြီးများလာတယ်။စတဲ့အဖြစ်အပျက်တွေပိုးပိုပြီးများလာနေတာပါ။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြမစစ်ကောင်စီရဲ့အကြမ်းဖက်မှုတွေတိုးလာနေတာကိုရပ်တန့်ဖို့လိုအပ်နေပါတယ်။မြန်မာပြည်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေတယ်ဆိုတာကိုလက်ခံမှာဖြစ်ပါတယ်။ဒါကအဆင့်1ဖြစ်ပါတယ်။အဆင့်2ကတော့စစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုရပ်တန့်ရင်းနီလန်းပေါင်းစုံရှာဖွေရမှာဖြစ်ပါတယ်။ယူကရိန်းကိုရုရှားချူချော်ပြီးတဲ့နောက်မှာလူငယ်ရေးကောင်စီကအရေးယူဖြည့်ရှင်ရေးဆုဖြတ်ချက်ချဖို့ဆန္ဒမရှိဘူးဆိုတာတောင်နိုင်ငံတကာအတိုင်းအဝန်းကမဟာမိတ်အဖွဲ့ဖွဲ့ခဲ့ပါတယ်။ယူကရိန်းပြည်သူတွေကိုကူညီဖို့မဟာဗျူဟာကိုအဲ့ဒီမဟာမိတ်အဖွဲ့ကနေပေါင်းစပ်ညီနိုင်ချမှတ်ဆောင်ရွက်ခဲ့ကြပါတယ်။ရုရှားပေါ်အပြင်းထန်ဆုံးဖိအားပေးဖို့နဲ့ယူကရိန်းပြည်သူတွေကိုအထူးအဆုံးပံ့ပိုးကူညီပေးဖို့ကမ္ဘာနိုင်ငံတွေကအတူတကွပူးပေါင်းလှုပ်ဆောင်ခဲ့ကြပါတယ်။ဒီနီလန်းတိုင်းမြန်မာပြည်သူတွေအတွက်နိုင်ငံတကာကဆောင်ရွက်ပေးဖို့လိုအပ်နေပါတယ်။မြန်မာပြည်သူတွေကိုအကူအညီပေးသူတွေစစ်ကောင်စီအကြမ်းဖက်မှုကိုရှုတ်ချနေသူတွေဒီမိုကရေစီနဲ့လူအခွင့်အရေးကိုထောက်ခံအားပေးနေသူတွေအနေနဲ့စကလုံးတွေနဲ့ပူးပေါင်းနေမဲ့အစားလက်တွေ့ဆောင်ရွက်မဲ့ညွန်ပေါင်းအဖွဲ့ကိုဖွဲ့စည်းဖို့လိုအပ်နေပါတယ်။ဖြစ်နိုင်ခြင်းနီလန်းအားလုံးကိုပူးပေါင်းဆွေးနွေးအဖြစ်ရှာကြပြီးတော့လက်တွေပူပေါင်းအေးအေးယူဆောင်ရွက်ဖို့လိုပါတယ်စစ်ကောင်စီရဲ့အားနည်းချက်တွေကိုရှာဖွေဖော်ထုတ်ပြီးတော့ဒီပေါ်မှာပူပေါင်းအေးအေးယူဖို့လိုအပ်ပါတယ်စစ်ကောင်စီကိုအထောက်အကူပေးနေတဲ့အရင်းအမြစ်တွေစွန့်အင်တွေလက်နက်တွေကိုတားဆီးပိတ်ပင်ရမှာဖြစ်ပါတယ်တကယ်လို့များနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မလုံနိုင်ဘူးဆိုရင်နောက်ထပ်တက်ခတ်မှုတွေရက်ဆက်ကြမ်းကြုတ်မှုတွေအပြစ်မဲ့ပြည်သူတွေပေါ်တပ်ဖြတ်မှုတွေလူအခွင့်အရေးချိုးဖောက်မှုတွေပိုးပိုပြီးများလာဖို့ကိုပဲကျွန်တော်တို့မျှော်လင့်ထားရမှာပါပုံပုံလေးလေးပြောရရင်တကယ်လို့များမျောလင့်ထားတဲ့အတိုင်းဖြစ်လာတဲ့ဆိုရင်မြန်မာပြည်သူပြည်သားတွေအပေါ်ကျူးလွန်နေတဲ့ကြောက်ဝက်ဖွဲကောင်းတဲ့လောက်ရတွေကိုတားဆီးကာကွယ်နိုင်ခြင်းမရှိဘဲနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လက်လျှော့လိုက်ပြီးဆိုတဲ့အခြေအနေမျိုးရောက်သွားပါလိမ့်မယ
် Yeah, I would like to take this opportunity to ask you about the Rohingya issue. So the Rohingya
Reconciliation Program မြန်မာနိုင်ငံကတော့ဒီ Rohingya ရိကိစ္စနဲ့ပတ်သက်လို့ပါပဲဒီဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ရေးမှာဘင်္ဂလားဒေ့ရှ်အစိုးရရဲ့စစ်ကောင်စီရဲ့နောက်ကုလသမဂ္ဂတို့ကပူးပေါင်းဆောင်ရွက်နေတယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။ဆိုတော့အခုချိန်မှာရိုဟင်ဂျာတွေနေရပြန်ရေးမှာစစ်ကောင်စီရဲ့အကြမ်းဖက်ဒီနှိမ်နှင်းမှုတွေကလုံခြုံစိတ်ချရမှုမရှိဘူးဆိုတဲ့အခြေအနေကိုပြသနေတဲ့အပြင်ဒီကုလသမဂ္ဂဘက်ကဒီအစီအစဉ်နဲ့ပတ်သက်လို့လည်းထင်တာမြင်တာမရှိဘူးဆိုပြီးတော့လူခွင့်ရေးဖွဲ့တွေကဝေဖန်ထောက်ပြနေကြပါတယ်။အဲ့တော့ဒီရိုဟင်ဂျာတွေနေရပြန်ရေးကိစ္စမှာကုလသမဂ္ဂရဲ့အခန်းကဏ္ဍကိုဘယ်လိုမြင်ပါလဲရှင
်။ No one including the United Nations
အလောမကျန်တဲ့အခြေအနေအောက်မှာနေနေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကိုအသက်အန္တရာယ်လုံခြုံမှုကင်းမဲ့နေတဲ့မြန်မာနိုင်ငံကိုပြန်ပို့မဲ့အစီအစဉ်ဟာလုံးဝအတိတ်ပဲမရှိတဲ့အပြင်ဒီလိုပြန်ပို့မဲ့အစီအစဉ်ကိုကုလသမဂ္ဂအပါအဝင်ဘယ်နိုင်ငံဘယ်သူကမှထောက်ခံအကူအညီမပေးသင့်ပါဘူး။ဒုက္ခသည်တွေနေရပြန်ရေးကိစ္စမှာဆိုရင်သူတို့ရဲ့လူအခွင့်အရေးအကာအကွယ်ပေးရေးနိုင်ငံသားဖြစ်ခွင့်အသက်နဲ့ဘေးကင်းလုံခြုံရေးကိုအကာအကွယ်ပေးဖို့တောင်မပြောနဲ့အခြေခံအချက်ဖြစ်တဲ့လုံခြုံပြီးဂုဏ်သိက္ခာရှိရှိပြန်နိုင်ရေးအခြေအနေတောင်မရှိပါဘူး။ဒါကြောင့်ဒီလိုအခြေအနေမျိုးမှာရိုဟင်ဂျာတွေနေရပြန်ရေးအစီအစဉ်ကိုဘယ်သူကမှမထောက်ခံသင့်ပါဘူး။အလုတ်ဖြစ်မှလည်းမဟုတ်ပါဘူးတရားမျှတမှုလည်းမရှိပါဘူးတကယ်တမ်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရိုဟင်ဂျာတွေရဲ့အခြေအနေဟာပိုပြီးခက်ခဲလာနေတာပါဒါပေမဲ့စစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေအောက်မှာရှိနေတဲ့မြန်မာနိုင်ငံလိုအခြေအနေမျိုးမှာရိုဟင်ဂျာတွေနေရပြန်ပို့ရေးကိုကုလသမဂ္ဂအပါအဝင်ဘယ်အဖွဲ့အစည်းကမှရှေ့တိုးဆောင်ရွက်ဖို့မတက်ပါဘူ
း What has been the impact of your recent
ဒီကရက်မက်လာကဒီဂျနီဗာလူခွင့်ရေးကောင်စီညီလာခံမှာတอมအန်ဒရူးစ်နေနဲ့မြန်မာနိုင်ငံလူခွင့်ရေးအကျက်တဲခြေနေကိုအစဉ်ခံတင်ပြတဲ့နေရာမှာရောဘလို့တက်ရောက်မှုတွေရှိခဲ့လဲရှင
် Well it was received I think very very well by most members of the council
ခွင့်ရေးကောင်စီအဖွဲ့ဝင်အများစုကကျွန်တော်တင်သွင်းတဲ့အစဉ်ခံစာကိုလက်ခံတယ်လို့ကျွန်တော်မြင်ပါတယ်တချို့အဖွဲ့ဝင်နိုင်ငံတွေကတော့ကျွန်တော်အစဉ်ခံစာကိုဝေဖန်ကန့်ကွက်ကြပါတယ်သူတို့မေးခွန်းထုတ်တဲ့အချက်ကစစ်ကောင်စီရဲ့ဖိနှိပ်မှုတွေကြောင့်မြန်မာနေဆက်ပြတ်ချော်ပြီးတော့ဘေကင်းရကိုရောက်လာတဲ့ဒုက္ခသည်တွေကိုအယုံဆက်တလားဆိုတဲ့အချက်ဖြစ်ပါတယ်။ကျွန်တော်ရဲ့တုံ့ပြန်ချက်ကတော့ပြည်တွင်းရောပြည်ပမှာရှိတဲ့မြန်မာပြည်သူပြည်သားတွေရဲ့အခြေအနေတွေသူတို့ကိုလက်ခံတဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဒေသတွင်းနိုင်ငံတွေကမြန်မာဒုက္ခသည်တွေပေါ်ဘလို့ဆက်ဆံတယ်လဲဆိုတဲ့အခြေအနေတွေကိုတင်ပြဖို့ကိစ္စကလူ့အခွင့်အရေးဆိုင်ရာထူးကိုယ်စားလှယ်တယောက်ရဲ့တာဝန်ဖြစ်တယ်လို့ယုံကြည်ပါတယ်။ ဒါကြောင့်လည်းဒီတိုင်းပဲသူတို့ကိုတုတ်ပြန်ပြောဆိုခဲ့ပါတယ်။နောက်စစ်ကောင်စီကိုလက်နက်တွေပံ့ပိုးကူညီနေတဲ့နိုင်ငံတွေကကျွန်တော်ကိုပြင်းပြထန်ထန်ဝေဖန်ခဲ့ကြပါတယ်။ဥပမာတရုတ်ဆိုရင်ပြက်ပြက်သားသားဝေဖန်ပါတယ်။စစ်လက်နက်ပစ္စည်းတွေတရားဝင်ရောင်းဝယ်တဲ့အပိုင်းကိုကျွန်တော်အနေနဲ့ကန့်ကွက်ရှုတ်ချပိုင်ခွင့်မရှိဘူးလို့တရုတ်ကပြောပါတယ်။ကျွန်တော်ကတရုတ်ကိုရောလူခွေရေးကောင်စီကိုရောပြန်လည်တင်ပြတဲ့နေရာမှာစစ်ကောင်စီလက်ထက်မှာဒီလက်နက်တွေရှိနေတာကြောင့်ဒါတွေကိုအသုံးပြုပြီးမြန်မာနိုင်ငံမှာလူခွေရေးချိုးဖောက်မှုတွေလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေကိုစစ်ကောင်စီကကျူးလွန်နေတယ်။ဒါကြောင့်အပြစ်မဲ့ပြည်သူတွေကိုတတ်တည်တဲ့ဒီလက်နက်တွေကိုစစ်ကောင်စီကိုရောင်းချတာမျိုးလုံးဝမလုပ်ဖို့ရပ်တန့်ဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးကိုကျွန်တော်မြစ်တမ်းရက်ခံခဲ့ပါတယ်
။ Your position as the
Tom
UN
Andrews
Special Rapporteur
လူခွင့်ရေးကောင်စီညီလာခံကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ဖြစ်နောက်ထပ်တက်တန်း၃နှစ်ထပ်ပြီးတော့တိုးလိုက်တာဆိုတော့မြန်မာနိုင်ငံလူခွေရေးနဲ့ပတ်သက်လို့ရေးတို့ရေးရှိအနေနဲ့အဓိကဘယ်အချက်တွေကိုအာရုံစိုက်လှုပ်ဆောင်သွားဖို့ရှိလဲရှင
် Well I'm very grateful to have my my term renewed my service as special rapporteur renewed by the human rights council
လူခွေရေးကောင်စီကကျွန်တော်တာဝန်သက်တမ်းတိုးပြီးခဲ့တဲ့အတွက်အရန်ကျေးဇူးတင်ရပါတယ်အထူးကိုယ်စားလှုပ်ပိုင်ခွင့်နဲ့အတူရှေ့ဆက်ရမယ့်အခြေခံအချက်တွေကိုကျွန်တော်ဆက်လက်လှုပ်သွားမှာပါပထမဆုံးလှုပ်မယ့်အချက်ကတော့မြန်မာပြည်သူရဲ့စကားကိုနားထောင်မှာဖြစ်ပါတယ်မြန်မာပြည်တွင်းနဲ့ပြည်ပမှာဘာတွေဖြစ်နေသလဲဆိုတဲ့အရေးကြီးတဲ့သတင်းအချက်လက်တွေကိုသူတို့ကကျွန်တော်ကိုပံ့ပိုးပေးနေကြပါတယ်။ဒီအချက်တွေပေါ်မှာမူတည်ပြီးကုလသမဂ္ဂနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဘာတွေလုပ်ဖို့လိုအပ်သလဲဆိုတာခွဲခြားစိတ်ဖြတ်ပြီးအစီအခံစာတင်ပြရမှာပါ။ဒုတိယအဆင့်ကတော့မြန်မာပြည်သူတွေကိုအခိုင်အမာကူညီပံ့ပိုးပေးနေတဲ့နိုင်ငံတွေကိုထိဆက်ဆွေးနွေးမှာဖြစ်ပါတယ်။သူတို့ရဲ့ကြိုးပမ်းလှုပ်ဆောင်မှုတွေမှာပါဝင်ကူညီညှိနှိုင်းဆွေးနွေးမှာပါ။ကျွန်တော်အနေနဲ့ဒေသတွင်းနိုင်ငံတွေကိုတွားရောက်ခဲ့ပါတယ်။မနေ့ကဆိုရင်ထိုင်းနဲ့မလေးရှားကိုရောက်ခဲ့ပါတယ်။လွန်ခဲ့တဲ့လအနည်းငယ်ကတောင်ကိုရီးယားနိုင်ငံကိုသွားခဲ့ပါတယ်။အခုဆိုရင်ဂျပန်နိုင်ငံကိုသွားဖို့ပြင်ဆင်နေပါတယ်။ဒီနှစ်ထဲမှာအင်ဒိုနီးရှားကိုလည်းသွားဖို့စီစဉ်ထားပါတယ်။ဒေသတွင်းနိုင်ငံတွေကခေါင်းဆောင်တွေ၊ကမ္ဘာတစ်ဝန်းကခေါင်းဆောင်တွေကိုကျွန်တော်တက်နိုင်တဲ့လောက်လိုက်လံတွေ့ဆုံပြီးတော့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ဖြစ်ရပ်ကဆိုးဒုက္ခကြီးကိုကျွန်တော်တို့မျက်စိရှိမှနောက်ထပ်မကြုံကြရစေဖို့ဘာတွေဆောင်ရွက်သင့်တယ်လဲဆိုတာကိုအတတ်နိုင်ဆုံးဖိအားပေးဆွေးနွေးသွားဖို့ရှိပါတယ်။မြန်မာပြည်သူတွေအတွက်တရားမျှတမှုနဲ့လူအခွင့်အရေးကိုပံ့ပိုးကူညီပေးရေးစစ်ကောင်စီကိုစန့်ကျင်ရေးနိုင်ငံတကာတိုင်းဝိုင်းအနေနဲ့တစူးတစည်းတည်းပူးပေါင်းဆောင်ရွက်ဖို့တည်ကြအောင်ဆောင်ရွက်ရမှာဖြစ်ပါတယ်။နောက်လာမယ့်နှစ်မှာလည်းကုလသမဂ္ဂလူအခွင့်အရေးကောင်စီနဲ့ကုလသမဂ္ဂထွေထွေညီလာခံတွေမှာကျွန်တော်ရဲ့အစီရင်ခံစာကိုတင်သွင်းသွားမှာဖြစ်ပါတယ်
။ Thank you Tom for giving your time with us.
It's my pleasure. Anytime. Anytime. Thank you.
တနင်္ဂနွေနေ့တင်ဆက်နေကြမြမဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင
်ဖီယိုမြမဝိုင်းအစီအစဉ်ကတင်ဆက်ပေးနေတဲ့သတင်းတွေကိုအင်တာနက်ဆာမျက်နှာပေါ်မှာပို့ပြီးတော့အဆင်ပြေပြေကြည့်ရှုနိုင်မှုပြင်ဆင်နေတဲ့အတွက်ဖီယိုမြမဝိုင်းရဲ့အင်တာနက်ဆာမျက်နှာ bambi.voanews.com ကိုတနင်္လာနေ့ဧပြီလ18ရက်နေ့မြန်မာစံတော်ချိန်နေ့လယ်12နာရီခွဲနဲ့2နာရီကြားယာယီဆိုင်ငံထားမှာဖြစ်ပါတယ်။ VOE မြန်မာဝိုင်းရဲ့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ Facebook, Instagram, Twitter နဲ့ YouTube စာမျက်နှာတွေပေါ်မှာပုံမှန်အတိုင်းဆက်ပြီးတော့ထုတ်လွှင့်ပေးနေမှာပါ။ VOE ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။
တနင်္ဂနွေညချမ်း VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်မှာပါ။နိုင်ငံတကာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့အနာဂတ်ဟာလူငယ်တွေရဲ့ပညာရေးနဲ့တီထွင်ဖန်တီးနိုင်စွမ်းအပေါ်မူတည်တဲ့ပညာရေးကသာအကောင်းဆုံးမောင်းနှင်အားလို့ပညာရှင်တွေကပြောပါတယ်။မြန်မာနိုင်ငံမှာတော့ဆရာနာသိန်းကြီးကလေးကပညာရေးအခြေအနေဟာအဖက်ဖက်ကနေစိုးရိမ်နေတာပါ။အနာသိနှစ်နှစ်တာကာလနိုင်ငံရဲ့ပညာရေးအခြေအနေအနာဂတ်ကိုဘယ်လိုတက်ရောက်မှုရှိစေနိုင်မလဲကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ်ရှင
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေလူငယ်တွေရဲ့ပညာရေးပေါ်မှာတည်တဲ့အနာဂတ်နိုင်ငံတော်အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါတိုင်းပြည်ရဲ့အနာဂတ်ဟာလူငယ်တွေရဲ့ပညာရေးနဲ့သူတို့ရဲ့တီထွင်ဖန်တီးနိုင်မှုစွမ်းရည်ပေါ်မှာတည်တယ်လို့ အမေရိကန်ပြည်ထောင်စုရဲ့44ဦးမြောက်သမ္မတဘာရက်အိုဘားမားကဆိုပါတယ်ထို့အတူတောင်အာဖရိကရဲ့အပြောင်းလဲကိုဦးဆောင်ခဲ့တဲ့နယ်ဆင်မန်ဒဲလာကလည်းပညာရေးဆိုတာနိုင်ငံတစ်နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အကောင်းဆုံးနဲ့အကြီးအမားဆုံးမောင်းနှင်အားဖြစ်တယ်လို့မိန့်ဆိုပါတယ်ဒီအဆိုမိန့်ရနဲ့ချိန်ထိုးကြည့်ရင်လက်ရှိမြန်မာနိုင်ငံရဲ့ပညာရေးအခြေအနေတွေဟာအနာဂတ်မြန်မာနိုင်ငံတော်အတွက်ဘယ်လောက်ရင်လေးစရာကောင်းသလဲဆိုတာအထူးပြောဖို့လိုမယ်မထင်ပါဘူးဘာကြောင့်လဲဆိုတော့2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့ပညာရေးအခြေအနေတွေကြောင့်ပဲဖြစ်ပါတယ်
။ပြည်သူကရွေးကောက်တင်မြှောက်ထားတဲ့အစိုးရစီကစစ်တပ်ကအာဏာသိမ်းတာကိုလက်မခံဆန့်ကျင်တဲ့အနေနဲ့ကျောင်းသားလူငယ်တွေနဲ့နိုင်ငံဝန်ထမ်းတွေဟာ Civil Disobedience Movement လို့ခေါ်တဲ့ CDM လှုပ်ရှားမှုမှာပြည်သူတွေနဲ့အတူပါဝင်ခဲ့ကြပါတယ်။စစ်ကောင်စီလက်အောက်ကစစ်ကြောပညာရေးအလိုမရှိဆိုပြီးအစစ်မြေပညာမှာရောအခြေခံပညာမှာပါကျောင်းသားလူငယ်တွေကြောင်းမတက်ပဲတပိတ်မောက်ခဲ့ကြပါတယ်။အစင်းမြေပညာရေးဖြစ်တဲ့တက္ကသိုလ် college တွေမှာတက်ရောက်နေတဲ့ကျောင်းသားလူငယ်တိတိသမာ3သန်းအနက်ကျောင်းသားကျောင်းသူ3သိန်းကနေ5သိန်းကြားအရေအတွက်ဟာကျောင်းဆက်မတက်ပဲ CDM လှုပ်ရှားမှုမှာပါဝင်ခဲ့ကြတယ်လို့ ISB မြန်မာရဲ့မြေအုပ်တို့ပြိုလျာခန္ဓာမှာဖော်ပြထားတာတွေ့ရပါတယ
်ထို့အတူအခြေခံပညာကျောင်းတွေဖြစ်တဲ့မူလတန်းအလဲတန်းနဲ့အထက်တန်းကျောင်းတွေမှာ2021နိုဝင်ဘာလစီးရင်အရာကျောင်းတက်သူ 2.3 သန်းသာရှိခဲ့တယ်2019-2020 ပညာသင်နှစ်မှာကျောင်းတက်သူ 6.2 သန်းရှိခဲ့တယ်လို့ ISP မြန်မာရဲ့မြေအုပ်တို့ပြောလျာအမှတ်9မှာဖော်ပြထားပါတယ်။အာဏာမသိမ်းခင်2019-2020ပညာသင်နှစ်နဲ့နှိုင်းယှဉ်ရင်2021နိုဝင်ဘာကျောင်းတက်သူစီးရင်ဟာအတော်ကြီးကွာခြားလျော့နည်းနေတာကိုတွေ့ရမှာပါ။ဒါကြောင့်လဲ Insight Higher Education ရဲ့သတင်းစာမျက်နှာမှာပျောက်ဆုံးနေတဲ့မြန်မာကျောင်းသားများဆိုတဲ့ခေါင်းစဉ်နဲ့ဒီနှစ်တက္ကသိုလ်ဝန်ထမ်းဆယ်တန်းစာမေးပွဲဝင်ရောက်ဖြေဆိုသူအရေအတွက်ဟာ2019နဲ့နှိုင်းယှဉ်ရင်80ရာခိုင်နှုန်းညော့နေနေတယ်လို့ထောက်ပြရေးသားထားတာဖြစ်ပါတယ်။မြစီမသတင်းဌာနကလည်း2023မတ်လ10ရက်ကနေ18ရက်နေ့အထိပြုလုပ်ခဲ့တဲ့တက္ကသိုလ်ဝန်ထမ်းစာမေးပွဲမှာဝင်ရောက်ဖြေဆိုသူ 38,000 ကျော်ရှိတယ်။2020ခုနှစ်အရသာအစိုးရလက်ထက်မှာတက္ကသိုလ်ဝန်ထမ်းစာမေးပွဲဝင်ရောက်ဖြေဆိုသူ 9,100 ကျော်ရှိတယ်လို့နှိုင်းရှင်ဖော်ပြထားတာတွေ့ရပါတယ
်။ဆရာနာတိန်းတာကိုလက်မခံဆန့်ကျင်တဲ့အနေနဲ့ CDM လုပ်ခဲ့တာကျောင်းသူကျောင်းသားတွေနဲ့မဟုတ်ပါဘူး။ဆရာဆရာမတွေလည်းအင်းနဲ့အားနဲ့ပါဝင်ခဲ့ကြတာတွေ့ရပါတယ်။ဆရာဆရာမ4,300ရှိတဲ့အနက်3,250ကို CDM လှုပ်ရှားမှုမှာပါဝင်တဲ့အတွက်အလုတ်ကထုတ်ပေးခဲ့တယ်လို့စစ်ကောင်စီဥက္ကဋ္ဌကိုယ်တိုင်အာနာသိန်းနှစ်နှစ်ပြည့်မှာပြောကြားခဲ့ပါတယ်။ဒီကိန်းကဏ္ဍတွေကိုကြည့်ရင်စစ်တပ်ကအာဏာသိမ်းတဲ့အကျိုးဆက်ဟာပညာရေးကဏ္ဍအပေါ်ဘလောက်ထိထိခိုက်ပျက်စီးစေသလဲဆိုတာလေပြင်းမှာဆင်သွားသလိုထင်ထင်ရှားရှားတွေ့ရမှာဖြစ်ပါတယ်။ဒါပြင် match လနောက်ဆုံးပတ်ထဲမှာ NUG ရဲ့အောင်မြင်သားဆန် Federal ကျောင်းမှာတင် जा ပေးနေတဲ့ CDM ဆရာဆရာမ15ဦးဖမ်းဆီးခံရတဲ့ဆိုတဲ့သတင်းကိုမီဒီယာတွေမှာတွေ့ရပါတယ်။ဒါဟာစစ်ကောင်စီလက်အောက်မြန်မာနိုင်ငံမှာစတင်ပေးတာဟာလေရာဇဝတ်မှုနဲ့အချိန်မရွေးအဖမ်းခံရနိုင်တယ်ဆိုတဲ့တာဒကားတစ်ခုပါပဲ။ဒီလိုအခြေအနေနဲ့ပတ်သက်လို့ CDM ပေါင်းပေါက်ခါတူကအခုလိုပြောပါတယ်
။ဆက်အာဏာသိမ်းမှုစကတည်းကဆင်ဆင်မအများစုက Civil Disobedience Movement မှာပါတယ်။ကျောင်းသားကျောင်းသူအများစုကလည်းစစ်ကောင်စီဖွင့်တဲ့ကျောင်းတွေကိုလည်းမတော်ဘူး။စစ်ကောင်စီဖွင့်တဲ့ကျောင်းတွေမှာလည်းတင် जा ပေးနေတဲ့ဆင်ဆင်မတွေမရှိတော့ဘူး။အဲ့တော့ကျွန်တော်တို့နိုင်ငံရဲ့အကျိုးမှာတော့ဒီတင် जा တယ်လို့လည်းနေရရှက်တန်သွားတယ်ပေါ့နော်။ဒီကဏ္ဍကြီးမှာဒီ NGO အကပညာရေးဝန်ကြီးဌာနကလည်း online offline သင်ကြားပေးအစီအစဉ်ကိုဆောင်ရွက်နေရရှိပြီလို့တရားသိရနိုင်တဲ့ percentage ကအရင်းနှီးပါတယ်။ဘာဖြစ်လို့လဲဆိုတော့စီရင်လှုပ်ရှားမှုမှာပါတဲ့ဆင်ဆင်မတွေလည်းဒီကြားကာလပညာရေးအစီအစဉ်တွေမှာဝင်ပါရတဲ့ဆိုလို့ရှိရင်အမြဲတမ်းအနေများတယ်။လူပြောင်းတဲ့နေရာမှာမိသားစုလိုက်ရောက်ရှိနေတဲ့ဆင်ဆင်မတွေဒါလည်းကြားကာလပညာရေးမှာဝင်ပြီးတော့ကုညီနိုင်တယ်။အဲ့လိုပဲCDM ဆက်စပ်မှုတွေဖွင့်တဲ့ဒီပညာရေးအစီအစဉ်တွေမှာတင်ရတဲ့ရဲ့ကျောင်းသားကျောင်းသူတွေဆိုရင်လည်းမိသားစုလိုက်ပိုင်းအနေရှိနေတဲ့အခြေအနေဖြစ်နေတယ်ပေါ့နော်ဒီကလာကြီးမှာတော့ကျမတို့ infrastructure တွေအားလုံးကိုလည်းသူတို့ဖြည့်ဆည်းပြတာအားလုံးကမြေဝါကျွေးမှဖြစ်တယ်ပညာရေးလုပ်ငန်းကြီးတစ်ခုလုံးကတော့ကမ္ဘာမှာနောက်ကျဆုံးအခြေအနေကိုရောက်သွားတယ်ပေါ့နော်တကယ်စစ်မှန်တဲ့ဒီလိုခံရတဲ့တကယ်ရင်းချင်ရေးအစ်စ်တူတူမှုအစ်စ်ကပညာရေးရဲ့နေပဲပုံဆောင်နေမှာပညာရေးဒီလိုချွတ်ချုံကြသွားပြီဆိုတော့တော်လိုင်းရေးပြီးရင်တောင်မှအာဏာမသိမ်းရင်အခြေအနေပညာရေးစနစ်အခြေအနေကိုပြန်ရောက်ဖို့အတွက် ဘယ်လိုလဲကျွန်မတို့စူးစမ်းရုံးခံရမလဲဆိုတာကတော့ဟိုကျွန်မတို့စဉ်းစားနေတဲ့အရာတစ်ခုပဲဖြစ်ကြပေါ့နော
်စစ်အာဏာသိမ်းပြီးနောက်ပိုင်းကျောင်းသားလူငယ်တွေဟာစစ်ကောင်စီကိုဆန့်ကျင်တော်လှန်တဲ့ PDF တွေဖြစ်သွားတယ်တချို့ကကိုပိုင်ထက်တန်းကျောင်းတချို့က private school တချို့က international school တွေမှာတက်ရောက်ကြတယ်ဒါကြောင့်ခေတ်ပြက်ကာလကြီးမှာကို international school စီးပွားရေးလုပ်ငန်းတွေကြီးထွားလာတာတွေ့ရပါတယ်တချို့တတ်နိုင်သူတွေကတော့နိုင်ငံခြားအထွက်ကြောင်းတက်ကြပါတယ်။အဲ့ဒီလိုလက်လမ်းမမီသူတွေကကြုံရကြပန်းအလုပ်လုပ်ပြီးမိသားစုစားဝတ်နေရေးအတွက်ရုန်းကန်နေကြရပါတယ်။ပညာရေးရရှိနိုင်မှုနဲ့ပညာရေးမညီမျှမှုကတိတိတသားကွာခြားသွားပါတယ်။အထူးသဖြင့်အလယ်လတ်လူဒန်းစားနဲ့အခြေခံလူဒန်းစားတတ်နိုင်သူနဲ့မတတ်နိုင်သူတွေကြားမှာပညာရေးရရှိနိုင်မှုကကြီးမားစွာကွာခြားသွားတာကိုတွေ့ကြရမှာပါ။လူဒန်းစားကွာခြားမှုကမျိုးဆက်အလိုက်အကျိုးသက်ရောက်မှုတွေကိုဖြစ်ပေါ်စေမှာဖြစ်ပြီးအနာဂတ်လူအဖွဲ့အစည်းမှာမညီမျှမှုတွေနဲ့ပဋိပက္ခတွေဆင့်ကဲဆင့်ကဲကြုံလာနိုင်စရာရှိပါတယ်။ဒါတွေဟာစစ်တပ်ကအာဏာသိမ်းမှုရဲ့ဆိုးရွားလာတဲ့စိုးရင်စရာအကျိုးဆက်တွေပါပဲ။ဒီလိုစိုးရင်စရာအခြေအနေကိုကျော်လွှားနိုင်ဖို့ဘယ်လိုဆောင်ရွက်ကြမလဲဆိုတာနိုင်ငံရေးကောင်းဆောင်တွေစဉ်းစားကြရမှာပါ။ Dash တွေးခေါ်ပညာရှင် Erasmus ကတော့အနာဂတ်နိုင်ငံတော်ဟာလူငယ်တွေဘယ်လောက်ပညာရေးကောင်းကောင်းရတယ်လဲဆိုတဲ့ပုံမှာမူတည်တယ်လို့ဆိုပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုဆောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်မရွေးတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင်အခုတော့ ISP မြန်မာမြင်ကွင်းကျယ်အစီအစဉ်ကိုထုတ်လွှင့်ပါပါအာနာတိမ့်မှုအလွန်တော်လှန်ရေးအားကောင်းနေတဲ့ဒေသအများစုကိုစစ်ကောင်စီကစစ်အုပ်ချုပ်ရေးကြီးညာပြီးထိုးစစ်ဆင်နေခဲ့ပါတယ်။ဒါကြောင့်ရှမ်းနဲ့ကယားပြည်နယ်မှာတိုက်ပွဲတွေဟာတိတိတသားတိုးလာနေတာပါ။ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာရှမ်းကယားဒေသကလက်နက်ကိုင်ပဋိပက္ခအခြေအနေတွေကိုအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ရှင်။
အနာသိမ့်မှုအလွန်တော်လန်ရေးအကောင့်နေတဲ့ဒေသအများစုကိုစစ်ကောင်စီကစေုပ်ချုပ်ရေးကြီးညာပြီးထိုးစစ်ဆင်နေခဲ့ပါတယ်။ဒါကြောင့်ရှမ်းနယ်ကယားပြည်နယ်မှာတိုက်ပွဲတွေတိတိတသားတိုးလာပါတယ်။စေုပ်ချုပ်ရေးကြီးညာပြီးနှစ်လအတွင်းရှမ်းနယ်ကယားမှာတိုက်ပွဲပေါင်း82ကြိမ်ထက်မနည်းဖြစ်ခဲ့ပါတယ်။စေုပ်ချုပ်ရေးမကြီးညာခင်နှစ်လမှာတိုက်ပွဲပေါင်း23ကြိမ်ကျော်ပဲရှိခဲ့တာပါ။ဒါကြောင့်အဲ့ဒီဒေသမှာတိုက်ပွဲဖြစ်ပွားတာ3ဆကျော်တိုးလာခဲ့တာပါ။ဒါအပြင်စစ်ကောင်စီကလေကြောင်းကနေ36ကြိမ်တည်းမနဲ့တိုက်ခိုက်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်ကုန်အထိအိုးကိုပိုင်အုပ်ချုပ်ခွင့်ရပင်လောင်းမြို့နယ်မှာပြင်းထန်တဲ့တိုက်ပွဲတွေမရှိခဲ့ပေမဲ့ခုနှစ်ဖေဖော်ဝါရီတတိယပတ်ထဲမှာတော့တိုက်ပွဲတွေပြင်းထန်လာခဲ့ပါတယ်ရှမ်းနယ်ကယားမှာခုခံတော်လှန်အင်အားစုဘက်ကတိုက်ရင်တပ်ဖွဲ့48ခုတည်းမနဲ့ရှိပါတယ်စစ်ကောင်စီဘက်ကတော့တမတခုတရင်ဆက်ရှိခုရဲ့လက်အောက်ခံတပ်တွေနဲ့ပြည်သူ့စစ်အဖွဲ့တွေလှုပ်ရှားနေပါတယ်။ဖေခုံမြို့နယ်တွေကခုခံတော်လှန်ရေးတပ်တွေပင်လောင်းမြို့နယ်တွေဝင်ရောက်တပ်ဖြန့်ပြီးတဲ့နောက်စစ်ကောင်စီနဲ့ပြင်းထန်တဲ့တိုက်ပွဲတွေဆက်ခဲ့တာပါ။ပင်လောင်းမြို့နယ်ထဲမှာ KNDF တရင်22နဲ့ပို့အမျိုးသားကာကွယ်ရေးတပ်တို့ကအခြေစိုက်စခန်းတွေတည်ထားပါတယ်။ဒီတော်လှန်ရေးတပ်တွေဟာစစ်ကောင်စီအပြင်ပို့အမျိုးသားအဖွဲ့ချုပ်ရဲ့ပြည်သူ့စစ်အဖွဲ့တွေနဲ့ပါစစ်ရေးအခြေအနေတင်းမာလာပါတယ်။စေုပ်ချုပ်ရေးအလွန်နှစ်လအတွင်းရှမ်းကယားဒေသမှာစစ်ပီးဒုက္ခတွေ26000ကျော်တိုးလာခဲ့ပါတယ်။စစ်ရေးတင်းမာမှုအသစ်ဖြစ်လာပြီးတဲ့နောက်တိုက်ပွဲတွေကြောင့်စစ်ပီးဒုက္ခတွေတိုးလာခဲ့တာဖြစ်ပါတယ်။ဒါဟာ2022ခုနှစ်အောက်တိုဘာလနောက်ပိုင်းအများဆုံးပမာဏဖြစ်လာခဲ့ပါတယ်။အာဏာသိမ်းမှုအလွန်ကယားပြည်နယ်နဲ့ရှမ်းကယားနယ်စပ်မှာထွက်ပြေးတိမ်းရှောင်နေရတဲ့စစ်ပီးဒုက္ခတွေ3000နီးပါးရှိနေပါတယ်။နိုင်ငံအနှံ့မှာတော့ နှစ်နှစ်ကျော်ကာလအတွင်းနေရဆုံးခွာနေရတဲ့စစ်ပြေးဒုက္ခတွေပေါင်း 2.5 သန်းကျော်ရှိခဲ့ပါတယ်
ကတော့ ISP မြန်မာရဲ့မြင်ကွင်းကျယ်နှက်စုအစီအစဉ်ပါရှင်။တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါရှင်။အခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတန်နာကျော်ကတင်ဆက်မှာပါ။
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့လေးနဲ့စာချင်ပါတယ်အမ်ချာနော်ဆိုတဲ့တော်ရရှင်ကနေတိုင်းအချိန်မဲနားထောင်အားပေးနေပါတယ် VOA တဲ့ဟုတ်ကဲ့အကျေးဇူးအထူးတင်ပါတယ်နော်ကျမ်းမာပေးခင်ပါစေရှင်ဖာတက်ဆင်းဆိုတဲ့တော်ရရှင်ကတော့မနေ့တိုင်းနားထောင်နေကြပါနားမထောင်ရရင်အစာမကျေသလိုခံစားရပါတယ်အကြောင်းပြန်ပေးတဲ့အတွက် VOA ကိုအထူးကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ပါကျမတို့လည်းတော်ရရှင်ရဲ့စာတွေကိုအလင်းအသင်တင်သလိုပြန်ကြားပေးပါတယ်မက်ချက်တင်ပါလည်းပြန်ပေးပါတယ်နော် Messenger တွေကကွန်မန့်တွေရောနောက်ပြီးတော့ကျမတို့စီကိုရေးလာတဲ့ email စာတွေကိုရောလေးလိုင်းကတမောင်းမို့လဲတိုက်ရိုက်ပြန်ကြားပေးပါတယ်ရှင် Mint တင်ဆိုတဲ့တော်ရရှင်ကတော့ VOE ကျမရေးမကောင်းလို့သတင်းနားမထောင်ရတာကြားပါပြီဒါကြောင့်မလို့ဒီနေ့တဝကြီးနားဆင်လိုက်ပါတော့တယ် VOE ကိုအမြဲတမ်းကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့နားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ပေးရနေကင်းရှင်းပြီးတော့ကျမရေမကောင်းဆိုတာလဲကျမရှင်းလင်းပါစေလို့ဆုတောင်းပေးပါတယ်နော်တော်ရှင်အောင်သူရဆိုတဲ့တော်ရှင်ကတော့ Vue Bamis website မှာမြန်မာစာမှန်မှန်ဖြစ်နေပါတယ်တဲ့မြန်မာ Unicode font ကို default font အနေနဲ့အသုံးပြုပေးစေချင်ပါတယ်ဒါမှမဟုတ်မြန်မာ Zoji font ကိုလုံးဝအသုံးမပြုစေချင်ပါတဲ့အကြံပြုခြင်းဖြစ်ပါတယ်တဲ့ဟုတ်ကဲ့ပါကျမတို့တနင်္လာနေ့နှစ်ဆန်းတရက်နေ့ကစပြီးတော့ Unicode font ပြောင်းပါတယ်နော်အခုလိုအကြံပြုလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်ဆက်လက်အားပေးစီခြင်းပါတယ်ရှင် VOA အစီအစဉ်တွေကိုနားထောင်တာအဆင်မပြေပါဘူးလို့ရေးလာတဲ့သောရရှင်တယောက်ကတော့ဂျားနဲ့ကအတန်လိုက်အနှောင့်အယှက်တွေများနေတယ်လို့ဆိုလာပါတယ
်ရေဒီယိုနဲ့နားထောင်ခဲ့တာငယ်ကလေးကအခုချိန်ထိဆိုတော့ရေဒီယိုကိုပဲပိုအားတန်မိပါတယ်ဒါပေမဲ့ခုတလော VOA ကိုအတန်လိုက် short ရိုက်ဖြတ်လို့ရသလားသိချင်မိပါတယ်တရုတ်မြန်မာအတန်နောက်တခြားအင်္ဂလိပ်ဘာသာအတန်တွေဘာမှမဖြစ်ပဲ VOA ကျမှတဝူးတကယ်ကဲအတန်ဝင်ချလာပြီးနားထောင်လို့မရတော့ပါမြန်မာအတန်ဆို VOA နဲ့ကပ်လျက်မြန်မာပြည်မှာနေပြီးဘာသာနဲ့ပြောမှန်းမသိပြောတာကြတော့ကောင်းလို့ဗျာသိချင်တာလေးမေးလိုက်ရတော့ရင်ထဲပေါ့သွားပါတယ်အဖွဲသားအလုံးချမ်းသာကိုစိတ်မြဲကြပါစေစေတနာမြတ်တာအကျိုးစာတို့ခံစားနိုင်ကြပါစေ
ဟုတ်ကဲ့ပါဒီတော့ရှင်ပြောလာလို့ကျမတခုစဉ်းစားမိတာကကျမတို့ပြီးခဲ့တဲ့ရက်ပိုင်းပေါ့နော်ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကမှကျမတို့ဒီပြီးခဲ့တဲ့မလ26ရက်နေ့ကစပြီးတော့ကျမတို့ထုတ်လွှင့်တဲ့ရေဒီယိုအသံလိုင်းအပြောင်းလဲရှိပါတယ်ရှင်ညရသည့်မီတာလိုင်းတွေကိုပြောင်းလဲတာဖြစ်ပါတယ်ဒီနှစ်မှာနှစ်ကြိမ်ပြောင်းလဲပါတယ်ဆောင်းဦးဘောက်မှာတစ်ကြိမ်ညွေဦးဘောက်မှာတစ်ကြိမ်ပြောင်းလဲတာပါဒါကြောင့်မလို့ဒီတော့ရှင်အရင်တော့အသံလိုင်းနဲ့ဖမ်းယူနေလို့များအစီအစဉ်တွေကိုတခြားမမိတာလားလို့တွေးမိပါရဲ့နော်ကျမတို့လောလောဆယ်မှာဆိုရင်မနေ့ပိုင်းအစီအစဉ်တွေကိုလိုင်းတူမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်းအစီအစဉ်တွေကလိုင်းတူမီတာ31နောက်ပြီးတော့လိုင်းတူမီတာ51နဲ့လိုင်းလက်မီတာ190 kHz 1905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ကျမတို့မီတာလိုင်းအသစ်တွေကိုလည်းကျမတို့သတင်းတွေထုတ်လွှင့်နေခြင်းရဲ့ခါလေတစ်ဝက်မှကြေညာပေးပါရနော်။နည်းနည်းလေးနားထောင်ကြည့်ပါဦး။အဲ့ဒီမီတာလိုင်းအသစ်တွေနဲ့ဖမ်းယူကြည့်ဖို့အကြံပြုချင်ပါတယ်ရှင်။ VOA အစီအစဉ်တွေကိုအားပေးလာတာနှစ်ပေါင်းများစွာကြာပါပြီလို့ရေးလာတဲ့သောရရှင်တယောက်ကတော့
ကျွန်တော် VOA ကိုအားပေးလာတာအနည်း20ကျော်ပါပြီ။အရင်နိုင်ငံเจ้าမှနေတုန်းကလည်း VOA ကသတင်းတွေကိုနားထောင်ပြီးကိုယ်နိုင်ငံရဲ့အခြေအနေတွေကိုသိခဲ့ရလို့ကျေးဇူးပါ VOA ရေ။ဒီအစီအစဉ်တွေထဲမှာအနှစ်သက်ဆုံးကသိပ္ပံနဲ့နည်းပညာကဏ္ဍပါ။ အာကာသအကြောင်းနဲ့အရန်စိတ်ဝင်စားဆုံးပါပဲ။နာဆာကဒေါက်တာဘရေတာတင်နဲ့မေးမြန်းခန်းကိုအရန်ကြိုက်ပါတယ်။ဘ ഹു တုတာလည်းရပါတယ်။နောင်လဲအာကာသအကြောင်းနဲ့များများထုတ်လွှင့်စေချင်ပါတယ်။
ဟုတ်ကဲ့ပါအခုလိုစာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်အစီအစဉ်ဒီကိုနှစ်ချိုက်သဘောကျတယ်ဆိုလို့လည်းအထူးဝမ်းသာပါတယ်နော်အန်တီဒေါခင်မျိုးသက်သိပ္ပံနဲ့ဤပညာအစီအစဉ်မှာဒီသိပ္ပံအကြောင်းအရာပညာရက်တွေအပြင်ကျွန်တော်တို့အာကာသသိပ္ပံနဲ့ပတ်သက်တဲ့သတင်းတွေကိုဖြစ်ပေါ်ရင်ဖြစ်ပေါ်သလိုထုတ်လွှင့်ပြီးတော့တင်ဆက်ပေးနေပါတယ်ရှင်နိုင်ငံသားမှာတွားပြီးတော့အလုပ်လုပ်တဲ့သောရရှင်တယောက်ရဲ့စာကိုလည်းတက်ဆက်ထဲဖော်ပြပေးခြင်းပါတယ်ရှင်
။အခုနောက်ပိုင်းရွာကလူငယ်လူရွယ်တွေထိုင်းဒါမှမဟုတ်မလေးရှားကိုအလုပ်သွားလုပ်ကြတာများပါတယ်။နိုင်ငံရေးကြောက်ပါ။ VOA အနေနဲ့ပြောပေးစေချင်တာကအေဂျင်စီတွေဟာတတ်မှတ်ထားတဲ့အခကျင်းဝေထက်နှစတိုးပြီးတောင်းခံနေကြတာကိုပါ။ဥပမာမလေးရှားကိုလူတစ်ယောက်ပို့ရင်သိန်း20ကနေ25သိန်းအထိပဲအေဂျင်စီ fees ကောက်ခံခွင့်ရှိပါတယ်။အခုကြတော့သူတို့ကသိန်း50အထိကောက်ယူနေကြပါတယ်လူတကာခက်ခဲနေချိန်မျိုးမှာအမျက်ကြီးစားကိုသွေးဆုပ်နေကြတာပါစုံစမ်းပေးစီလိုပါတယ်ခင်ဗျာ
โอเคဒီသောရရှင်ကနိုင်ငံသားကိုတွားဖို့လုပ်ပေးတဲ့ကုမ္ပဏီတွေအနေနဲ့ဈေးကိုပိုမတောင်းပါနဲ့ဆိုပြီးတော့ပြောလာတာပါသူကသိန်း20ကနေ25သိန်းအထိပဲကောက်ခံခွင့်ရှိတာပါတဲ့ဒါပေမဲ့ဒီစာထဲမှာရေးမထားတာကဘယ်ကသတ်မှတ်ထားတဲ့ကောက်ခံခွင့်ဆိုတာလည်းဖြစ်ပါရင်ပုဂ္ဂလိကကုမ္ပဏီတွေဆိုရင်တော့ဈေးသတ်မှတ်ထားတာမရှိဘဲနဲ့သူတို့စိတ်ကြိုက်ဈေးကိုတောင်းလို့ရနိုင်မယ်ထင်ပါတယ်เนาะနောက်ထပ်ရင်ဖွင့်လာတဲ့သောရရှင်ကတော့နိုင်ငံကူးလက်မှတ်တဒန်တူရာအဆင်မပြေပါဘူးဆိုပြီးရေးလာပါတယ်သူကသူ့ရဲ့နိုင်ငံမှာအဆင်မပြေလို့ထိုင်းနိုင်ငံမှာသွားပြီးတော့တဒန်တူရာအဲ့ဒီမှာလည်းအဆင်မပြေဘူးလို့အခုလိုပြောလာတာပ
ါမင်္ဂလာပါ VOA ရေပြပနိုင်ငံမှာနေနေတာအဲ့ဒီမှာမြန်မာတန်ယုံမရှိလို့ဘန်ကောက်သွားပြီးတော့ passport တဒန်တိုးပါတယ်ထိုင်းမှာနေတဲ့သူမဟုတ်ရင်မတိုးပေးဘူးတဲ့အဲ့ဒီတော့အမေအတွက် retirement visa ကိုဘတ်4,200နဲ့ဝယ်ပြီးတဒန်တိုးဖို့လို့တော့တန်ယုံကစာအုပ်တဒန်6လအောက်မှာလုပ်ဝေးမယ်ဆိုတာနဲ့အချိန်ကုန်ငွေတွေကုန်ရပါတယ်မလို့အပ်ပဲထိုင်းဘတ်4000ကျော်5000ကုန်နေရတာပမာတန်ယုံကမရပဲအစလူကြီးထိုင်းကိုပေးရတာပါအဲ့ဒီလောက်များတဲ့ပိုက်ဆံကိုခုပမာတန်ယုံကိုပဲရစီချင်ပါတယ်ဒါကြောင့်ပြည်ပနိုင်ငံတွေကနေဘန်ကောက်လာပြီးတော့ passport တက်တန်လာတိုးသူတွေကိုကူညီပေးစီချင်ပါတယ်ကုန်ကျစရိတ်တိုးကောက်တော့တန်ယုံပဲရတာပဲလေခုပမာတန်ယုံကလူတွေကိုပဲပေးချင်လို့ပါနော
်ဒါကတော့ပြည်ပရောက်နေတဲ့မြန်မာတွေကြုံတွေ့နေရတဲ့ဒီနိုင်ငံကူးလက်မှတ်တက်တန်းတိုးတဲ့အခက်အခဲကိုဒီသောရရှင်ရေးလာတာပါအဖို့ခယူမယ်ဆိုရင်လည်းပေးပါမယ်ဒါပေမဲ့အဆင်ပြေပြေဖြစ်စေချင်ပါတယ်ဆိုပြီးတော့ဒီသောရရှင်အကြံပြုလာပါတယ်ရှင်ကျွန်တော်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးကတည်းကလူဒန်းစားလွှာအသီးသီးအခက်အခဲမျိုးစုံဒုက္ခမျိုးစုံနဲ့ရင်ဆိုင်နေကြရတာသောရရှင်တွေရေးလာတဲ့စာရီမှာတွေ့ရပါတယ်ရှင်အရာတော်မျိုးတွေကရေးလာတဲ့သောရရှင်တစ်ယောက်က
VOA မင်္ဂလာပါရှင်အဆင်အားပေးနေပါတယ်ကျမတို့မြို့နယ်တွေကအခက်အခဲလေးတွေကိုတင်ပြခြင်းလိုပါကျမတို့ငားမြင်းဆောင်အရာတော်မြို့နယ်မှာစစ်အာဏာသိမ်းပြီးကတည်းကမပြည့်မစုံနဲ့ပြည်သူတွေကဒုက္ခရောက်နေကြရပါတယ်ရှင်ဒါကိုအခွင့်ကောင်းယူပြီး 2D 3D လောင်းကစားတွေကိုပြည်သူတွေအပေါ်မှာစိုးစိုးဝါဝအမျက်ထုတ်လှုပ်ရှားနေကြတဲ့လူတွေကိုတာဝန်ရှိလူကြီးမင်းတွေကထိထိရောက်ရောက်အမြန်ဆုံးအရေးယူပြီးဖြေရှင်းပေးကြပါလို့ VOA ကနေတစဉ်အသိပေးတင်ကြားလိုက်ပါတယ်ရှင်ကျေးဇူးပါ VOA ရှင်
လုံးလုံးရေးရအမည်မဖော်ပြပေးစီခြင်းမာတဲ့အရာတော်မြို့နယ်ကအခက်ခဲတာဝန်ရှိသူလူကြီးမင်းများအများဆုံးအရေးယူဖြေရှင်းပေးပါဆိုရတောင်းဆိုလာပါတယ်သရရှင်ရဲ့ပေးစာတွေကိုဒီညတော့ဒီမှာရက်ချင်ပါတယ်ရှင်အားလုံးဘေးရန်ရဲ့ကင်းရှင်းပြီးအဆင်ပြေတဲ့နေ့ရက်တွေပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင
်ဘောလုံးပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မအေးတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်။အခုလိုမြန်မာနိုင်ငံမှာအတာတကြံဒီနှစ်တကူကာလမှာမြန်မာပြည်သူပြည်သားအလုံး BND ရဲ့အသွေးတွေကနေလဲကင်းဝေးကြပါစီလို့ VOA ဝိုင်းတော်သူဝိုင်းတော်သားအလုံးကလည်းစုမုံကောင်းတောင်းပါတယ်။အခုတော့ဒီကဘာတလွားကထူးခြားတဲ့သတင်းတွေကိုစူးစီးတင်ပြမှာပါ။ American ကနဝင် Basketball အားကစားသမားဒီ Michael Jordan ရဲ့basketball ဖနက်တရံကိုကမ္ဘာစံချိန်တင်စေ American dollar 1.1 သန်းနဲ့ဒီလေးလံတင်ရောင်းချခဲ့ပါတယ်။တခါ American ပြည်ထောင်စု California ပြည်နယ်မြောက်ပိုင်းက Yuba မြို့ရဲဌာနမှာရုံးတကောင်ကိုရဲဝင်တန်းဖြစ်ခံထားလိုက်ပါတယ်။ဒီလိုကမ္ဘာတလွားကထူးခြားတဲ့သတင်းတွေကိုကိုငိမ့်ချက်နဲ့မခင်ဖြူထွေးတို့ကပြောပြမှာပါရှင်။
အမေရိကန်ကန်လွင်ဘတ်စကတ်ဘောကစားသမားမိုက်ကယ်ဂျော်ဒန်ရဲ့ဘတ်စကတ်ဘောဖနက်တရံကိုကမ္ဘာစံချိန်တင်စေအမေရိကန်ဒေါ်လာ 1.2 သန်းနဲ့လေးလံတင်ရောင်းချခဲ့ပါတယ်။ဒီဖနက်ဟာ1998ခုနှစ်တုန်းကအမေရိကန်အမျိုးသားဘတ်စကတ်ဘောအသင်း NBA ကကျင်းပတဲ့နောက်ဆုံးဘောလူပွဲနှစ်ပွဲမှာမိုက်ကယ်ဂျော်ဒန်ဝစ်ဆင်ခဲ့တဲ့ဘရန်လိုနာမည်ပေးချတဲ့အဲဂျော်ဒန်73အမှတ်တံဆိပ်ဖနက်ဖြစ်ပါတယ်။ဒီဖနက်နဲ့မိုက်ကယ်ဂျော်ဒန်ဘောလူပွဲမှာ38မှတ်ရအောင်စွန့်ဆောင်ခဲ့တာပါ။အနီနဲ့အနက်ရောင်ဆက်ထားတဲ့ဒီဖနက်ဟာအသစ်နီးပါးအခြေအနေမှာရှိပြီးတော့ဂျော်ဒန်ရဲ့လက်မှတ်ငွေရောင်အမှတ်သားလည်းပါပါတယ်။ဒီဖနက်ဟာထူးခြားချက်နှစ်ချက်ကြောင့်ရှားပါးပစ္စည်းဖြစ်ရတယ်လို့စူသပီလီလန်ဌာနကဘရန်ဝက်စတာကပြောပါတယ်။ပထမတစ်ချက်ကတော့အနီနဲ့အနက်ရောင်ဖြစ်ပြီးဒီရောင်ဟာအဲ့ဒီအချိန်တုန်းကအမေရိကန်အမျိုးသားဘတ်စကတ်ဘောအသင်းကတားမြစ်ထားတဲ့အရောင်ဖြစ်ပါတယ်။ဒုတိယထူးခြားချက်ကတော့မိုက်ကယ်ဂျော်ဒန်ဟာအဲ့ဒီအချိန်တုန်းကရှီကာဂိုမြို့အခြေစိုက်နတူးအသင်းဝင်အဖြစ်နောက်ဆုံးကစားခဲ့တဲ့ဖနက်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလ17ရက်နေ့ကကျင်းပခဲ့တဲ့လေလံပွဲမှာမိုက်ကယ်ဂျော်ဒန်ရဲ့ဖနက်အပြင်ပေါ်လုံးကန်လဝင်ကစားသမားပီလီနဲ့တခြားအကစားသမားတွေရဲ့အကစားဆိုင်ရာအမှတ်တရပစ္စည်းတွေကိုလည်းလေလံတင်ရောင်းချခဲ့ပါတယ်ရှင
်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကယူဘာမြို့ရဲဌာနမှာရုံးတကောင်ကိုရဲဝင်တန်းအဖြစ်ခန့်ထားလိုက်ပါတယ်။ဒီရုံးရဲဝင်တန်းဟာရဲတပ်ဖွဲ့ဝင်မိသားစုတွေနဲ့ရဲရီရဲ့စိတ်ဖိအားတွေကိုရောပန်းအောင်ကူညီပေးဖို့ဖြစ်ပါတယ်။ဒီယုံရဲ့တရားဝင်ယာရုကတော့ကျမ်းမာရေးအရာရှိပါစီဖြစ်ပါတယ်။သူ့ရဲ့အလုပ်ကတော့အပြင်ဘက်လမ်းမတွေပေါ်မှာကင်းလှည့်ဖို့မဟုတ်ပဲရဲစခန်းမှာပဲနေပြီးရဲဝင်တန်းတွေရဲ့ဇပွဲခုံတွေကြားရှောက်သွားဖို့ဖြစ်ပါတယ်။သူဟာဌာနရင်းကျမ်းမာရေးအစီအစဉ်ရဲ့အစိပ်ပိုင်းဖြစ်ပါဝင်ပြီးရဲရီကိုကူညီဖို့ပါ။ပြီးခဲ့တဲ့နှစ်ကယူဘာမြို့အတွင်းကပါစီအဲဗင်ယူလမ်းမပေါ်မှာရဲတပ်ဖွဲ့ဝင်တအူးကကောက်ရခဲ့တာဖြစ်ပြီးတလိမ့်ဆန်ထိမ့်သိမ်းစောင့်ရှောက်ရေးဌာနကိုခေါ်သွားခဲ့ပေမဲ့လည်းပြန်လာခေါ်မဲ့ပိုင်ရှင်မရှိတာကြောင့်ရဲတပ်ဖွဲ့ဝင်တွေကမွေးစားထားတာပါခင်ဗျာ
။ပြည်ထောင်ငယ်ပါရီမြို့မှာ PS စကူတာလေးတွေစီးနင်းခွင့်ကိုကြားမြင်ပိတ်ပင်ဖို့အစီအစဉ်နေပါတယ်။လူသွားလမ်းတွေပေါ်မှာမတော်တဆမှုတွေဖြစ်ကြများတဲ့အတွက်အခုလိုပိတ်ပင်ဖို့အစီအစဉ်ရတာဖြစ်တယ်လို့ပါရီမြို့တာဝန်ရှိသူတွေကပြောပါတယ်။2022ခုနှစ်ကပါရီမြို့ရဲဌာနရဲ့စီးရင်တွေအရာပြစ်စစ်စကူတာကြောင့်လူ3ယောက်သေဆုံးခဲ့ပြီးဒဏ်ရာရသူပေါင်း459ယောက်ရှိခဲ့တယ်လို့ဒုမြို့တော်ဝင်ဒေးဗစ်ဘယ်လီယတ်ကပြောပါရယ်အခုလက်ရှိလမ်းမတွေပေါ်မှာစိတ်ကြိုက်ငှားစီးကွင်ရနေတဲ့လျှက်စစ်စကူတာလေးတွေရဲ့လုပ်ငန်းလုပ်ကိုင်ခွင့်ကိုပြီးခဲ့တဲ့မတ်လကဒေသခံ90ရာခိုင်နှုန်းကမဲပေးပိတ်ပင်ခဲ့တာဖြစ်ပြီး2023ခုနှစ်စက်တင်ဘာလနောက်ဆုံးချပြီးပါရီမြို့လမ်းမတွေပေါ်မှာပိတ်ပင်သွားမှာပါပါရီမြို့မှာလျှက်စစ်စကူတာပေါင်း 15,000 လောက်ရှိနေပြီးဒီလုပ်ငန်းလုပ်ကိုင်သူတွေကတော့စီးကပ်နဲ့အညီပိုးပြီးပေးကင်းလုံခြုံအောင်လုပ်ပါမယ်လို့တင်ပြထားပါတယ်။မဲပေးခွင့်ရှိသူတွေထဲမှာပိတ်ပင်သူများပေမဲ့လည်းဒီလျက်စစ်စကူတာတွေကိုအသုံးပြုနေတဲ့လူငယ်လူဦးရေ
သုံးပုံနှစ်ပုံကတော့အခုလိုမဲပေးဆုံးဖြတ်ချာကိုတောင်သတိမထားမိကြပါဘူးစကူတာစီးနှင်းသူတွေအနေနဲ့စီကံချိုးဖောက်ပြီးမတော်တဆဖြစ်တဲ့အခါဘယ်သူကိုအေးအေးယူရမှန်းမသိတာမျိုးဖြစ်တတ်တာကြောင့်ကဘာတော်မှာရှိတဲ့မြို့ကြီးတွေမှာတော့အခုလိုလျက်စစ်စကူတာစီးနှင်းတဲ့သူတွေအပေါ်စီကံတင်းကျပ်နေကြပြီးသူတို့ကိုလိုင်စင်နံပါတ်ပြားတွေတက်စင်တာအမြန်နှုံးကိုကန့်သက်တာရနားနိုင်တဲ့နေရာတွေကိုကန့်သက်တာနဲ့လုပ်ငန်းလုပ်ကံခွင့်ပြုသူတွေကိုကန့်သက်တာတွေလှုပ်ဆောင်နေကြပါတယ်ရှင်
အီတလီနိုင်ငံမှာဓာခွဲကန်းကဖန်တီးလိုက်တဲ့အသားတူစင်သက်တဲ့အစားအသောက်တွေကိုပိတ်ပင်ဖို့လှုံ့ဆော်နေပါတယ်။တလိဆိုင်တွေရဲ့အသားဆဲတွေကိုဓာခွဲကန်းထဲမှာမျိုးပွားစေခြင်းနည်းနဲ့ဖန်တီးထားတဲ့အသားတူတွေဟာတလိဆိုင်တွေကိုတတ်ဆရာမလိုပဲအသားရတဲ့နည်းဖြစ်ပြီးတော့အပြင်မှာမွေးမြူထားစရာမလိုတဲ့အတွက်လဲစကြက်မြေရေတွေကိုသုံးစရာမလိုတော့တာကြောင့်ပတ်ဝန်းကျင်အတွက်လဲကောင်းတယ်လို့အသားတူနည်းပညာကိုထောက်ခံသူတွေကပြောပါတယ်။ဒါပေမဲ့လည်းဒါကိုစန့်ကျင်သူတွေကတော့လူတွေရဲ့ကျန်းမာရေးကိုကာကွယ်ဖို့အတွက်ဖြစ်ပြီးအီတလီရဲ့ယဉ်ကျေးမှုနဲ့ထုံတန်းဒလိအစင်လာတွေဟာအစားအသောက်ထုတ်လုပ်ရေးစိုက်ပျိုးရေးနဲ့စပြည့်ဝိုင်ထုတ်လုပ်ရေးတွေနဲ့ဆက်ဆက်နေတာကြောင့်အခုလိုအသားတူဖန်တီးထုတ်လုပ်တာကိုပိတ်ပင်ရတာဖြစ်တယ်လို့ပြောပါတယ်လက်ရှိမှာတော့ကမ္ဘာတဝန်းကဉာဏ်ပညာစုံဦးတီထွင်တဲ့ကုမ္ပဏီတွေဟာဓာခွဲကန်းတွေမှာဖန်တီးတဲ့အသားတွေကိုဆော်မွန်ငါးအသားဘက်ပုံစံကနေအစအမဲသားတုံးတွေအထိဖန်တီးနေကြတာပါအသားတူတွေမှာလိုချင်တဲ့အရာသာတွေတင်မကလိုချင်တဲ့အာဟာရဓာတ်တွေပါပါဝင်အောင်ဖန်တီးလို့ရတယ်လို့တီထွင်ထုတ်လုပ်သူတွေကပြောပါတယ်အီတလီနိုင်ငံမှာဒီအသားတူကိုပိတ်ပင်ဖို့လုပ်နေတဲ့အဖွဲ့ကအီတလီလယ်သမားတွေကိုကိုစားပြုတဲ့အဖွဲ့ဖြစ်ပြီးအစိုးရအဖွဲ့ကတင်ပြထားတဲ့ပိတ်ပင်မဲ့ဥပဒေမူကြမ်းဟာပါလီမန်လွှတ်တော်ကအတည်ပြုမယ်ဆိုရင်တော့အသားတူထုတ်လုပ်ရောင်းချတင်သွင်းတာတွေတင်မကဈေးကွက်ထဲမှာအမြောက်အများဖြန့်ပြူးအောင်လှုပ်ဆောင်တာတွေကိုပါပိတ်ပင်မှာပါဒီဥပဒေကိုချိုးဖောက်မယ်ဆိုရင်တော့ဒန်ဝေယူရို6000ပေးဆောင်ရမှာပါခင်ဗျာ
ဒါကတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုကိုငင်းချက်နဲ့မခင်ဖြူထွေးတို့ကစူးစီးတင်ပြသွားတာပါအခုတော့သတင်းချင်းချုပ်ကိုကိုရနိုင်ကပြောပြမှာပါရှင်
ကျွန်မနိုင်ငံမှာကျင်းပမဲ့ G7 ဆက်မှုအင်အားကြီး9နိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးစည်းဝေးမှာမြန်မာအရေးပါဝင်နိုင်ငံကပြဿနာတွေကိုဆွေးနွေးတော့ဖို့ရှိနေပါတယ်။စည်းဝေးကျင်းပမဲ့ကျွန်မနိုင်ငံအလဲပိုင်းကာရီဇာဝါမြို့ကိုအဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေဒီနေ့မှာကြီးစံရထားနဲ့ရောက်ရှိလာခဲ့ကြပါတယ်။တရုတ်နိုင်ငံကထိုင်ဝမ်ပေါ် PR တွေတိုးပေးလာနေတဲ့ကိစ္စနဲ့ယူကရိန်းစစ်ပွဲရေးကိစ္စတွေကဒီဆွေးနွေးပွဲအတွက်မှာအဓိကထားဆွေးနွေးမဲ့ကိစ္စတွေအဖြစ်နဲ့ရှိနေပါတယ်။ဒါအပြင်ဒီဆွေးနွေးပွဲအတွက်မှာမြန်မာနိုင်ငံမှာစစ်ကောင်စီဘက်ကတိုက်နေတဲ့ကိစ္စတွေနဲ့အာဖဂန်နစ္စတန်အရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးတော့ဖို့ရှိပါတယ်။အချိန်ထဲမှာပဲဒီ G7 ဆက်မှုထိပ်သီး9နိုင်ငံဆွေးနွေးပွဲအတွက်လုံခြုံရေးကိုတက်နိုင်သမျှဆောင်ရွက်ပေးသွားမယ်အကြောင်းလဲဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကကတိပြုပြောကြားလိုက်ပါတယ်ခင်ဗျာ။ရသားထိခိုက်သေးဆုံးမှုတွေကြုံရတဲ့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကိုအကာအကွယ်ပေးနိုင်ရေးလေကြောင်းရန်သတိပေးစနစ်ထားရှိရေးအကူအညီပေးဖို့ကိုအမေရိကန်ပါဝင်နိုင်ငံတကာကို NUG အမျိုးသားညီညွတ်ရေးအစိုးရကဒီနေ့မှတောင်းဆိုလိုက်ပါတယ်။ဗစီကြီးကြေးရွာလေကြောင်းတိုက်ခိုက်ခံရပြီးတဲ့နောက်မြန်မာနိုင်ငံမှာရသားတွေကိုအကာအကွယ်ပေးရေးအရေးပေါ်လိုအပ်နေတဲ့အချက်နဲ့ပတ်သက်လို့ NUG လူ့ခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းက VOA ကို Zoom ကနေဒီနေ့မှပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပြုလုပ်တဲ့ဗစီကြီးကြေးရွာနယ်ပတ်သက်တဲ့ NUG သတင်းစာရှင်းလင်းပွဲအတွင်းရဲသားတွေပေါ်မှာဂျက်လေရင်တုံးပြီးအင်အားကြီးမတဲ့ဘုံတွေကျဲချခဲ့တာ MI-35 ရဟတ်ယာဉ်နဲ့လိုက်လံပစ်ခတ်မှုတွေဟာတကယ်ကိုစိုးရတဲ့စစ်ရာဇမှုတွေဖြစ်တယ်ဆိုတာအထောက်အထားတွေနဲ့တသက်ပြသခဲ့တယ်လို့ဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်။ကယ်ဆယ်ရေးဝန်ထမ်းတွေအလောင်းကောက်ယူသူတွေဆရာဝန်တွေရဲ့မှတ်တမ်းပြုစုချက်တွေအရလေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးသူစုစုပေါင်း168ဦးရှိပြီးတော့အများစုဟာအသက်5နှစ်ကနေ14နှစ်တွင်ဖြစ်ကြတယ်လို့ NUG ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။အပြင်ထန်တန်းရသူစုစုပေါင်း18ဦးရှိတယ်လို့လည်းဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုရနိုင်ကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစံကျော်ပါရှင်။အသံဖန်းအင်ဂျင်နီယာကတော့ Patrick Dia ပါ။ရုပ်သံအင်ဂျင်နီယာကတော့ DN1 ဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.